Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ10ရက်စနေနေ့မနေ့ခင်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ3249လှိုင်းလမ်းမီတာ190ပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့ကိုခင်ပေါင်းစိုးမင်းနဲ့အတူတင်ပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်2022ခုနှစ်အတွင်းမြန်မာနိုင်ငံအပါအဝင်ကဘာပေါ်ကပဋိပက္ခတွေအတွင်းသေဆုံးခဲ့တဲ့သတင်းသမား68ဦးရှိပြီးအဖမ်းခံထားတဲ့သတင်းသမားစုစုပေါင်း385ယောက်ရှိတယ်လို့ကဘာသတင်းသမားများအဖွဲ့ချုပ် IFJ ကထုတ်ပြန်ပါတယ်ထိုင်းနိုင်ငံကအထုတ်တော်တွေကပြန်လည်လွှမ်းမြောက်လာတဲ့မြန်မာရွှေပြောင်းအလုပ်သမား180ကျော်ကိုကော့တောင်းပြက်ကိုပြန်ပို့လိုက်ပါတယ်ယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးအပါအဝင်စစ်တပ်နဲ့ပစ္စည်းဒေါ်လာတန်း285တန်းပေါ်အမေရိကန်ကထပ်မံပေးရလိုက်ပါတယ်။အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီဇမလ10ရက်နေ့ဟာကမ္ဘာလူအခွင့်အရေးနေ့ဖြစ်ပါတယ်။ဒီလိုလူအခွင့်အရေးနေ့မှာလူအခွင့်အရေးမဟာမင်းကြီးပြောတာကတော့ဒီကမ္ဘာပေါ်မှာလူအခွင့်အရေးချိုးဖောက်ခံရမှုတွေတိုးနေတာကြောင့်ဒါကိုကာကွယ်ထိန်းသိမ်းသွားရမယ်လို့ဆိုပါတယ်။
These and many other crisis situations that have faded from the headlines not only have severe consequences for the people that are directly affected.
ဒီနေ့ဘီမသိမကြခင်မှာပဲအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ။တခါဒီငှက်ဖျားရောဂါနဲ့ပတ်သက်တဲ့အခြေအနေအခြားသောနိုင်ငံတကာစိတ်ဝင်စားဝယ်ရာသတင်းဆောင်မတွေကိုထုတ်လွှင့်မှာပါ။နောက်ပိုင်းမှာတော့အမျိုးသမီးကန္တာတုဒ္ဒဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုလည်းတင်ဆက်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါအောင်ခင်ဗျာ
ရုရှားကယူကရိန်းကို drone နဲ့အပါအဝင်လေကြောင်းကတိုက်ခိုက်တာကိုကာကွယ်ဖို့လေကြောင်းရန်ကာကွယ်ရေးစနစ်တွေအပါအဝင်စစ်လက်နဲ့ပစ္စည်းအကူအညီတွေနောက်ထပ်ဒေါ်လာ285တန်းပိုးထောက်ပံ့ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြံနေမှာထပ်မံခွင့်ပြုလိုက်ပါတယ်အခုလိုပေးရမယ့်စစ်လက်နဲ့ပစ္စည်းတွေထဲမှာဟိုင်းမတ်အလွယ်တကူရွှေပြောင်းပစ်ခတ်နိုင်တဲ့155မီလီမီတာရော့ကက်လောင်ချာဘုံသည်အလုံးပေါင်း8000ဟမ်ဖီစစ်သုံးမော်တော်ယာဉ်များနဲ့လျှက်စစ်တားအပိဆက်အလုံးပေါင်း150ပါဝင်မှာဖြစ်ပါတယ်။အခုလိုအကူအညီပေးရတာဟာအမေရိကန်လွှတ်တော်ရဲ့ခွင့်ပြုချက်ယူစရာမလိုပဲသမ္မတရဲ့အမိန့်နဲ့အရေးပေါ်ပေးအပ်တဲ့အကူအညီတွေဖြစ်ပြီးဒီတစ်ချိန်ဟာ28ချိန်မြောက်ပေးရတာဖြစ်ပါတယ်။ဒီအကူအညီတွေဟာယူကရိန်းကိုပေးပို့တော့မှာဖြစ်ကြောင်းအမျိုးသားလူညွန်ရေးကောင်စီပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကတောက်ကြနေမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်အစိုးရကပြောဆိုခဲ့တဲ့အထက်မှာယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးအတွက်စတရင်ဂါဒုံးကျည်နေတဲ့ဟာဝတ်မစ်ဆိုင်းဒုံးကျည်ပေးရမယ်လို့လည်းပြောဆိုခဲ့ဘူးပါတယ်။သမ္မတဘိုင်ဒန်အစိုးရတက်လာကြတဲ့ကယူကရိန်းကိုအမေရိကန်ဒေါ်လာဘီလီယံ20ဖို့ကူညီသွားမယ်လို့ကတိပြုခဲ့ပြီးဖေဖော်ဝါရီလရုရှားစတင်ကျူးကျော်ခြင်းကစလို့ဒေါ်လာ 19.3 ဘီလီယံကျော်ဖို့ပေးရခဲ့ပြီးဖြစ်ပါတယ်။
အကတရဲ့ကဘာပလန်ကြောင့်အနေပိုင်းမှာတရုတ်တို့ရဲ့လှုပ်ရှားမှုကြောင့်မိမိတို့အမေရိကန်တွေရဲ့အာကာသအတွင်ပိုင်ဆိုင်မှုရှိတဲ့အပေါ်အန္တရာယ်ဖြစ်နိုင်ခြေရှိတာတွေကိုအနီးကပ်စောင့်ကြည့်နေကြောင်းအမေရိကန်ရဲ့အာကာသစစ်ဌာနချုပ်အကြီးအကဲဗိုလ်ချုပ်ကြီးဂျိမ်းစ်ဒစ်ကင်ဆန်ကတောက်ကြံနေကပြောလိုက်ပါတယ်။ဒါအပြင်ကဘာပလန်အတွင်ကအာကာသစခန်းနဲ့ဂျိုဒုတွေကိုအန္တရာယ်ဖြစ်စေတဲ့အပြက်အစီးအမိုက်တရိုက်တွေကိုဖြစ်စေတဲ့ဂျိုဒုဖြစ်လက်နက်ဆန်တမှုအေဆက်မပြုတ်လောက်ကြရန်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုနိုင်ငံအများစုကထောက်ခံကြတာကိုလည်းဗိုလ်ချုပ်ကြီးဂျိမ်းစ်ဒစ်ကင်ဆန်ကဝမ်းမြောက်ဝမ်းသာကြိုဆိုလိုက်ပါတယ်။အဲဒီလိုကုလသမဂ္ဂဆုံးဖြတ်ချက်ကိုအေဆက်ဆန်တမှုပြုတ်လောက်ခဲ့ကြတဲ့၄နိုင်ငံအနက်အမေရိကန်ပြည်ထောင်စုကပဲထောက်ခံမဲ့ပြီးတရုတ်ရုရှားတို့ကတော့ကန့်ကွက်မဲ့ပေးကအိန္ဒိယကကြားနေခဲ့ပါတယ်။အာကာသအတွင်းသင်းငယ်တဲ့တတုအမုံအမွားတွေကပင်လင်းလှက်ပတ်နေတဲ့အာကာသဆိုင်ရာအရာဝတ္ထုတွေအပေါ်ကိုအန္တရာယ်ကျရောက်စေပါတယ်ဂျိုဒုတွေအာကာသမှန်ပြောင်းတွေအာကာသစကတ်တွေနဲ့အပြက်အစီးအမိုက်တရိုက်အပါအဝင်အရွယ်အစားမျိုးစုံပါဝင်ကြတဲ့အရာဝတ္ထုပေါင်း 48,000 ကျော်ကိုအာကာသဆိုင်ရာကိုယ်ကယ်ရေးအဖွဲ့ကအနိုင်ဆုံးကမ္ဘာပတ်လမ်းကြောင်းထဲမှာခြေရာခံထားမိကြောင်းဒက်ကန်ဆန်ကပြောဆိုပါတယ်ဒါဟာဆိုရင်3နှစ်ကတည်းက15,000ကျော်ခြေရာခံမိတာဖြစ်တယ်လို့လည်းဆိုပါတယ်အမေရိကန်နဲ့အရင်ဆိုဗီယက်တို့ပြည်ရင်2003ခုနှစ်က တရုတ်နိုင်ငံဟာတတိယမြောက်အာကာသအတွင်းကမ္ဘာပတ်လောင်းကျောင်းပေါ်မှာလူလိုက်ပါတဲ့အာကာသယာဉ်ကိုစေလွတ်နိုင်တဲ့နိုင်ငံဖြစ်ပါတယ်။အဲဒီနောက်သူ့ရဲ့အာကာသအစီအစဉ်တွေဟာတဖြည်းဖြည်းနဲ့တိုးတက်လာခဲ့ပါတယ်ခင်ဗျာ
။ American smartphone ထုတ်တဲ့ကုမ္ပဏီဖြစ်တဲ့ Apple ကုမ္ပဏီဟာတရုတ်ပြည်ကသူ့ရဲ့လုပ်ငန်းတွေကိုအခြားအရှေ့တောင်အာရှနဲ့အာရှနိုင်ငံတွေဖြစ်တဲ့ Vietnam နဲ့ American လို့ဒီကမှာဗီယက်နမ်နဲ့အိန္ဒိယလိုနိုင်ငံတွေကိုရွှေ့ပြောင်းဖို့အရှိန်တိုးမြှင့်လှုပ်ဆောင်နေတယ်လို့အမေရိကန်ထုတ် The Wall Street Journal သတင်းစာကြီးကဖော်ပြပါတယ်။ဒီအစီအစဉ်ဟာကုန်ထုတ်လုပ်မှုဖြန့်ဖြူးမှုကိုတရုတ်ဘော်အားထားနေရတာကိုရှော့ချတဲ့အစီအစဉ်ရဲ့အစိတ်အပိုင်းဖြစ်တယ်လို့လေ့လာသူတွေကပြောဆိုပါတယ်။ဒါအပြင်တရုတ်ရဲ့ COVID ကူးစက်မှုလုံးဝလက်မခံရမှု Zero COVID မူဝါဒဟာလည်းကုန်ပစ္စည်းထုတ်လုပ်ဖြန့်ဖြူးမှုကိုနှေးကွေးရပ်တန့်စေပြီးစီးပွားရေးလုပ်ငန်းလုပ်ကိုင်နေတဲ့အခြေအနေတွေကိုလည်းထိခိုက်ပျက်စီးစေတဲ့အတွက်အခုလိုကုမ္ပဏီတွေရွှေ့ပြောင်းတာကိုဖြစ်စေတယ်လို့သုံးသပ်သူတွေကပြောဆိုပါတယ်။ Apple ကုမ္ပဏီအပါအဝင်ကုမ္ပဏီအတော်တော်များများဟာအိန္ဒိယကိုရွှေ့ပြောင်းနိုင်ပြီးအိန္ဒိယကနောက်ထပ်ကမ္ဘာကုန်ထုတ်လုပ်ရေးအချက်အချာဖြစ်လာနိုင်တယ်လို့ထိုင်ဝမ်အခြေစိုက် TIER TR စီးပွားရေးသုတေသနအဖွဲ့က Dawson Chu ကပြောဆိုပါတယ်။ကုမ္ပဏီတွေအခုလိုရွှေ့ပြောင်းတာဟာတရုတ်ရဲ့ COVID မူဝါဒတစ်ခုတည်းကြောင့်မဟုတ်ဘဲအချက်အလက်လွှဲပြောင်းပေးရတာတဲ့ပတ်သက်ပြီးတရုတ်အစိုးရရဲ့တင်းထက်မှုနည်းပညာတွေနဲ့ပတ်သက်ပြီးမူပိုင်ခွင့်ဆိုင်ရာပြဿနာတွေတရုတ်ပြည်မှာရှိတဲ့ကုမ္ပဏီတွေအပေါ်စိုက်ဘာတိုက်ခိုက်မှုတွေကြောင့်တရုတ်နိုင်ငံမှာစီးပွားရေးလုပ်ငန်းလုံခြုံလုံမှုတွေကျဆင်းစေတာဖြစ်တယ်လို့ Washington DC အခြေစိုက်နည်းပညာအဖွဲ့တစ်ခုဖြစ်တဲ့ ITIF ကလေ့လာသူ Stephen Ezel ကပြောဆိုထားပါတယ်ခင်ဗျာ
အီရန်နဲ့ရုရှားတို့ရဲ့ကာကွယ်ရေးမိတ်ဖက်ဆက်ဆံရေးအပြည့်အဝပူးပေါင်းဆောင်ရွက်နေတာကိုအမေရိကန်ပြည်ထောင်စုကတောက်ချနေကသတိပေးပြောဆိုလိုက်ပါတယ်။အဲဒီလိုလှုပ်ဆောင်ချက်ဟာယူကရိန်းနဲ့အရှေ့အလယ်ပိုင်းဒေသတွင်တာမကကဘာကြီးအတွက်လည်းအန္တရာယ်ရှိတယ်လို့ပြောဆိုလိုက်ပါတယ်။စွန့်အင်ဆိုင်ရာအခြေခံအဆောက်အုံတွေကိုဖျက်ဆီးတာမျိုးအပါအဝင်ယူကရိန်းကိုတိုက်ခိုက်ဖို့အတွက်အီရန်အနေနဲ့ရုရှားကိုဒရုန်းမောင်းသူမဲ့တိုက်ခိုက်ရေးလေယာဉ်တွေထောက်ပံ့နေတယ်လို့အနောက်အုပ်စုကစွပ်စွဲထားပါတယ်။အမေရိကန်အနေနဲ့အရင်ကလည်းအဲ့ဒီလိုအီရန်ရုရှားပူးပေါင်းဆောင်ရွက်မှုတွေကိုရှုံချခဲ့တော့လေတောက်ကြနေကတော့အဲ့ဒီနှစ်နိုင်ငံရဲ့ရဟတ်ယင်ဒရုန်းပါဝင်တိုက်ခိုက်ရေးလေယာဉ်တွေပူးပေါင်းထုတ်လုပ်နေတာကိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်လိုက်ပါတယ်ရုရှားအနေနဲ့အရင်ကမကြုံဘူးခဲ့တဲ့စစ်ဘက်ဆိုင်ရာနည်းပညာတွေကိုအီရန်နိုင်ငံကိုပံ့ပိုးကူညီနေပြီးကာကွယ်ရေးဆိုင်ရာမိဖက်အပြည့်အဝပူးပေါင်းဆောင်ရွက်နေတယ်လို့အမျိုးသားလုံခြုံရေးအိမ်ဖြူတော်ပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကပြောဆိုလိုက်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်ဒံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်စနေနေ့မနက်ဖြန် VOA ရဲ့အသံလွှင့်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်2022ခုနှစ်အတွင်းရုရှားကယူကရိန်းစစ်ပွဲအပအဝင်တရုတ်မြန်မာဟေတီမက္ကဆီကိုနိုင်ငံတွေကအခြေအနေတွေကြောင့်အသက်ခံရတဲ့သတင်းသမားနဲ့ဖမ်းဆီးထောင်ချခံရတဲ့သတင်းသမားအရေအတွက်တိုးလာခဲ့တယ်လို့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFJ က2022ခုနှစ်နှစ်ချုပ်အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်2022ခုနှစ်အတွင်းကမ္ဘာတစ်လောအသက်ခံရတဲ့သတင်းသမားနဲ့သတင်းဌာနဝန်ထမ်းစုစုပေါင်း68ဦးရှိပြီးအဲ့ဒီတဲက30ရာခိုင်နှုန်းဟာရုရှားယူကရိန်းစစ်ပွဲဟေတီပြဿနာနဲ့မက္ကဆီကိုရာဇဝင်းမှုဂိုင်းတွေကြောင့်သေဆုံးခဲ့ရတာဖြစ်တယ်လို့ IFJ ကဖော်ပြပါဗျ။ပြီးခဲ့တဲ့နှစ်ကအသက်ခံရတဲ့သတင်းသမား48ဦးရှိခဲ့ပြီး20ကျော်တိုးလာခဲ့တာဖြစ်ပါတယ်။ဒါအပြင်ကမ္ဘာတစ်လောဖမ်းဆီးထမ်းချခံရတဲ့သတင်းသမားအရေအတွက်ဟာ385ယောက်ရှိပြီးအများစုဟာမြန်မာတရုတ်တူရကီနိုင်ငံတွေမှာဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့နှစ်ထက်ကဖမ်းဆီးထောင်ချခံရသူ365ဦးရှိခဲ့ပါတယ်လူအခွင့်ရေးနဲ့သတင်းလွှတ်ခွင့်အဖွဲ့ CDS ရင်းနေရမြန်မာနိုင်ငံမှာ2022ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတဲ့သတင်းသမား150လောက်ရှိပါတယ်90ကျော်လောက်ပြန်လွတ်လာခဲ့ပြီး50ကျော်လောက်ဆက်လက်အကျဉ်းချနေပါတယ်အသက်ခံရတဲ့သတင်းသမား3ဦးရှိတယ်လို့ဖော်ပြထားပါတယ်အခုလိုသတင်းသမားတွေအသက်ခံရတာသေဆုံးတာတွေမြင့်တက်လာတဲ့အတွက်အစိုးရအနေနဲ့သတင်းသမားတွေကိုကာကွယ်ဖို့နဲ့သတင်းလွတ်လပ်ခွင့်ကိုကာကွယ်ဖို့တိတိကျကျဆောင်ရွက်တင်တယ်လို့လဲဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာအခြေစိုက်တဲ့ IFJ နိုင်ငံတကာသတင်းသမားများအဖွဲ့ချုပ်ကတိုက်တွန်းတောင်းဆိုထားပါတယ်။ IFJ နိုင်ငံတကာအဖွဲ့ဟာ နိုင်ငံပေါင်း140ကျော်ကသတင်းသမဂ္ဂတွေအပါအဝင်သတင်းသမ6သိန်းကျော်ကိုကိုစားပြုထားတဲ့အဖွဲ့ဖြစ်ပါတယ
်။ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုမှာအဖမ်းခံရပြီးအကျဉ်းထောင်တွေအချုပ်တွေကနေလွတ်ရပ်စေသွားတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုထိုင်းအာဏာပိုင်တွေကပြည်နယ်ဒဏ်ပေးတဲ့အနေနဲ့မနေ့တောက်ကြံနေကမြန်မာဘက်ကိုလွှဲပြောင်းပေးလိုက်ပါတယ်။စုစုပေါင်း180ကျော်ကိုထိုင်းနိုင်ငံရနောင်းမြို့ကနေမြန်မာဘက်ကောတောင်းမြို့ဘက်ကိုလွှဲပြောင်းပေးလိုက်တဲ့အကြောင်းကောတောင်းမြို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကရွှေပြောင်းအလုပ်သမားအရင်းမြစ်စင်တာ MWRC တာဝန်ခံဦးမိုးဝေကအခုလိုပြောပါတယ
်ဒီနေ့ကတော့180နဲ့6ရောက်ပါတော့180ကျော်ပါတော့မြို့ပညာ50ကျော်ပါတယ်ဒီကနေ့130ကျော်အဲဒီမှာမှကျွန်တော်တို့ထုတ်ခန်းထဲမှာကျောင်းမျိုးကျောင်းတို့ရမောက်ချုပ်မှာပေါ့နော်3လ90 5လတိလူတွေပါတယ်ပြီးတော့ဒီထုတ်ခန်းထဲမှာပဲကျွန်တော်တို့နောက်ထပ်လူ900လောက်ကျန်သေးတယ်ရမောက်ချုပ်မှာပေါ့လေ
အဖမ်းခံရသူတွေထဲမှာတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေလူမောင်ကိုသမားတွေနဲ့ဝင်ရောက်လာကြသူတွေများကြတယ်လို့ဦးမိုးဝေကပြောပါတယ်ဒါအပြင်တရားဝင်အလုတ်လုတ်ခွင့်ပြုထားတဲ့ပန်းရောင်ကတ်ကိုတက်တမ်းမတူပဲနေထိုင်ကြတဲ့အလုတ်လုတ်သူတွေလည်းပါဝင်ကြတယ်လို့ဆိုပါတယ်။အဲဒီလိုမျိုးတရားမဝင်ဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေဟာထိုင်းဘက်မှာအဖမ်းခံရကသတ်မှတ်ထားတဲ့ပြစ်ဒဏ်တွေကြားခံပြီးတဲ့နောက်မြန်မာဘက်ကိုနေဆက်တစ်ချောင်းမှရှိကြတဲ့တာချီလိတ်မြဝတီကော်တောင်စတဲ့မျိုးတွေကိုလွှဲပြောင်းပေးလေရှိပါတယ်ခင်ဗျာ
။ကမ္ဘာရာသီဥတုပြောင်းလဲမှုဒဏ်ကို2022ခုနှစ်အတွင်းအပြင်းထန်ခံစားခဲ့ရပေမဲ့လွန်ခဲ့တဲ့2021ခုနှစ်ထက်ပြစီဆုံးရှုံးမှုရာဂိုင်းတို့အနှဲငယ်ရော့ချခဲ့တယ်လို့ရာသီဥတုနဲ့သဘာဝဘေးအန္တရာယ်စောင့်ကြည့်တဲ့အဖွဲ့တွေကပြောဆိုပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်ပါကစ္စတန်နိုင်ငံရဲ့သုံးပုံတစ်ပုံရေနင်းမြုပ်ခဲ့ရတယ်လို့အမေရိကန်ရဲ့ကမ်းရိုးတန်းသုံးခုထဲကတစ်ခုဟာစံချိန်တက်လောက်တဲ့ဟာရီကိန်းမုန်တိုင်းတံကိုခံစားခဲ့ရပါတယ်။ထို့အတူတရုတ်နဲ့ဥရောပမှာမိုးကောင်ရေရှားမှုတံကိုစိုးစိုးဝါးဝါးခံစားခဲ့ရတယ်လို့အာဖရိကမှာမိုးကောင်ရေရှားမှုကြောင့်ဒုတ်ပိတ်ခန္ဓာကအငတ်ဘေးကျုံခဲ့ရပါတယ်။ဒါအပြင်အာဖရိကတိုက်တစ်ခုလုံးအပူလိုင်းတံကိုခံစားခဲ့ရပါတယ်2022ခုတည်းနှစ်ခုနှစ်အတွင်းသဘာဝဘေးအန္တရာယ်ကြောင့်တေကြေပျက်စီးမှုတွေရှိခဲ့ပေမဲ့လည်းရာသီဥတုကြောင့်ပျက်စီးဆုံးရှုံးရတဲ့တံပိုးကတော့2021ခုတည်းကစာရင်စနစ်ရာဂိုင်းလုံးရော့ချခဲ့တယ်လို့အာမဂန်ကုမ္ပဏီတွေနဲ့သဘာဝဘေးအန္တရာယ်ကိုစောင့်ကြည့်တဲ့ Swiss RE အဖွဲ့ကပြောဆိုပါတယ်2022ခုတွင်ဘေးအန္တရာယ်ကြောင့်တစ်ကမ္ဘာလုံးပျက်စီးဆုံးရှုံးမှုတံပိုး268ဘီလီယံရှိခဲ့ပြီး2021ခုနှစ်ကဆုံးရှုံးမှုဘီလီယံ300ရှိခဲ့ပါတယ်
ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲမနစ်တောက်ချာနေကကွာတာဖိုင်နယ်ပထမပွဲစဉ်မှာခရိုအေးရှားကဘရာဇီးကိုအနိုင်ရပြီးစီမီဖိုင်နယ်ကိုတက်ရောက်သွားပါတယ်ပထမမိနစ်90နဲ့အချိန်ပိုမိနစ်30မှာတော့တစ်ဖက်နဲ့တစ်ဖက်တကိုးစီဖြစ်တရေဖြစ်ကပယ်နယ်တီနဲ့အဆုံးဖြတ်ပေးလိုက်တဲ့အခါမှာခရိုအေးရှားအသင်းကအနိုင်ရသွားပါတယ်ဒုတိယပွဲစဉ်ဖြစ်တဲ့အာဂျင်တီးနားနဲ့နယ်သာလန်အသင်းတို့ကစားကြရမှာလဲမိနစ်ပရမပိုင်းမိနစ်90နဲ့အချိန်ပိုမိနစ်30အထိနှစ်ဂိုးစီနဲ့တည်ရဖြစ်ကပယ်နယ်တီဆုံးဖြတ်ရမှာအာဂျင်တီးနားကအနိုင်ရသွားပါတယ်ဒီနေ့ပွဲစဉ်ဒီမှာအာဂျင်တီးနားအချော်မော်မက်ဆီဟာတွင်းဂိုးစုစုပေါင်း၄ဂိုးနဲ့အခုကမ္ဘာဖလားမှာဒုတိယဂိုးသွင်းအများဆုံးဖြစ်ပါတယ်ဒီနေ့အနိုင်ရရှိကြတဲ့ခရိုအေးရှားအသင်းနဲ့အာဂျင်တီးနားအသင်းတို့ဟာစီမီဖိုင်နယ်ပွဲစဉ်အဖြစ်ဒီဇင်ဘာလ23ရက်နေ့မှာရှင်ပြိုင်ကြရမှာဖြစ်ပါတယ်ဒီကနေ့ပွဲမှာမှာလဲကွာတာဖိုင်နယ်ပွဲစဉ်အဖြစ်မော်ရိုကိုနဲ့ပေါ်တူဂီပထမပွဲကစားကြရမှာဖြစ်ပြီးဒုတိယပွဲမှာတော့အင်္ဂလန်နဲ့ပြင်သစ်တို့ကစားကြရမှာဖြစ်ပါတယ်ခင်ဗျာ
စနေနေ့မနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံမိုးကျော်နဲ့ကိုခင်မောင်ဆိုမင်းတို့ပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့စာမျက်နှာမှာလည်းလာရောက်ပြီးတော့ဓာတ်ရိုက်နားဆင်နိုင်ပါတယ်ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တွေသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းလှော်တွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှကမ္ဘာ့ကျန်းမာရေးအခြေအနေကိုကြည့်အောင်ပါ COVID-19 ကာယရောဂါကြောင့်ကမ္ဘာတစ်လုံးမှာငှက်ဖျားရောဂါတိုက်ဖျက်ရေးမှာဆိုးရွားမှုဖြစ်စေပြီးအထူးသဖြင့်တော့အာဖရိကဒေသမှာဖြစ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောကြားလိုက်ပါတယ်။ဒါပေမဲ့နိုင်ငံတွေအနေနဲ့ကာကွယ်ရေးစမ်းသပ်မှုနဲ့ကုသရေးအပိုင်းတွေမှာအခက်အခဲအဟန့်အတားရော့ပါသက်သာလောက်အောင်လှုပ်ဆောင်နေကြကြောင်းနဲ့ဒီနှစ်ထုတ်ကမ္ဘာ့ငှက်ဖျားရောဂါဆိုင်ရာအစီရင်ခံစာမှာဖော်ပြလိုက်တာပါ။ဂျနီဗာမြို့ကနေလီဇာရှလိုင်းပေးပို့တဲ့ဒီသတင်းလွှာကိုတော့မတ်တင်ကြီးထိုက်တင်ပြမှာဖြစ်ပါတယ်ခင်ဗျာ။
ကပီးကာလာမတိုင်ခင်2019ခုနှစ်အတွင်း ငှက်ဖျားယောဂါကြောင့်သေဆုံးသူ 96,800 ဦးရှိခဲ့ပါတယ်။ကပ်ဘေးယောဂါနဲ့တခြားသောလူသားချင်းစာနာမှုဆိုင်ရာအရေးပေါ်အခြေအနေတွေရှိခဲ့ပေမဲ့လည်းကိုဗစ် -19 ကြောင့်ငှက်ဖျားယောဂါဆန့်သက်ကုသမှုဝန်ဆောင်မှုတွေအပေါ်ထိခိုက်သက်ရောက်နိုင်ခြေတွေကိုနိုင်ငံတွေအနေနဲ့ခိုင်ခိုင်မာမာကြိုတင်ကာကွယ်ထားနိုင်ခဲ့ကြောင်း WHO ရဲ့သတင်းအချက်အလက်တွေမှာဖော်ပြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းငှက်ဖျားယောဂါတိုက်ဖျက်မှုရဲ့တိုးတက်မှုတွေကတော့ကမ္ဘာတစ်လွှားမှာထိမ့်သိမ်းထားနိုင်ခဲ့ကြောင်း WHO တာဝန်ရှိသူတွေကပြောပါတယ်။ကပ်ဘေးယောဂါပထမဆုံးနှစ်အတွင်းမှာငှက်ဖျားယောဂါဖြစ်ပွားမှုတိုးလာခဲ့ကြောင်း WHO ရဲ့ကမ္ဘာတစ်လွှားငှက်ဖျားယောဂါဆိုင်ရာအစီအစဉ်ရဲ့မဟာဗျူဟာအချက်အလက်ဆိုင်ရာအဖွဲ့အကြီးအကဲ FD Salam Noah ကပြောပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်အတွင်းဖြစ်ပွားသူအရေအတွက်ဟာဆိုရင်2020ပြည့်နှစ်အတွင်းကအရေအတွက်နဲ့အတူတူလောက်ရှိခဲ့တယ်လို့လည်းသူကပြောပါတယ
် Overall however the pandemic and its related disruptions
ကဗီယောဂနောက်ပြီးတော့ကဗီယောဂနဲ့ဆက်ဆက်ပြီးပေါ်ပေါက်တဲ့အခြေအနေတွေကြောင့်ပြီးခဲ့တဲ့နှစ်နှစ်အတွင်းငှက်ဖျားယောဂအရေးမှာအခက်အခဲတွေပိုပြီးတော့ဖြစ်ပွားစေပါတယ်COVID-19 ကပ်ဘေးယောဂကာလအတွင်းဖြစ်ခဲ့တဲ့အခက်အခဲတွေကြောင့်တည်ဆုံးရသူ6,300လောက်ရှိပြီးဖြစ်ပွားသူ73,000လောက်ရှိမယ်လို့ခန့်မှန်းပါတယ်
။အာဖရိကဒေသတွင်းမှာသေဆုံးမှုနဲ့ဖြစ်ပွားမှုအများဆုံးဖြစ်တယ်လို့လည်းနိုအာကပြောပါတယ်။တချိန်တည်းမှာပဲငှက်ဖျားယောဂါထိ ंछ ုပ်ရေးမှာတော့ဆက်လက်တိုးတက်နေကြောင်းပြောပါတယ်။ဥပမာအဖြစ်ကမ္ဘာမှာငှက်ဖျားဖြစ်ပွားမှုအများဆုံးနိုင်ငံ17နိုင်ငံတို့မှာကပ်ဘေးကာလအတွင်းယောဂါတိုက်ဖျက်ရေးကိုကြေကြေပြင်းပြန်ထိ ंछ ုပ်ထားနိုင်ခဲ့ကြောင်းသူကပြောပါတယ်။ဒီထဲမှာဆိုရင်ဘာကီနာဖာဆိုကွန်ဂိုသမ္မတနိုင်ငံအိန္ဒိယမာလီနဲ့တန်ဇန်နီးယားတို့ပါဝင်ပါတယ်။ကပ်ဘေးယောဂါကြောင့်အခက်အခဲတွေရှိခဲ့ပေမဲ့လည်းကူးစက်ခံရလွယ်နိုင်တဲ့မိသားစုတွေအတွက်စီးစိမ်ချင်းတောင်တန်း300နီးပါးဖြန့်ဝေပေးနိုင်ခဲ့တယ်လို့လည်းနိုအာကပြောပါတယ်။တစ်ချိန်တည်းမှာပဲငှက်ဖျားယောဂါတိုက်ဖျက်ရေးမှာအရေးအကြီးဆုံးပစ္စည်းတွေဖြစ်လက်ခံထားကြတဲ့စီးစိမ်ချင်းတောင်တွေရဲ့ထိရောက်မှုရော့ချလာတာကလည်းစိုးရိမ်စရာဖြစ်တယ်လို့ပြောပါတယ်။ချင်းတွေကစီးတံခဏရေတိုးလာနေသလိုမိသားစုတွေကချင်းနောင်တွေကိုထိမ့်သိမ့်မှုယော့လာနေတာတွေကအဓိကပြဿနာဖြစ်တယ်လို့လည်းပြောပါတယ
် In particular because of the physical durability of the bed
အထူးသဖြင့်ချင်းနောင်တွေရဲ့အကျန်းခံနိုင်မှုနောက်ပြီးတော့မိသားစုတွေအတွင်းချင်းနောင်တွေကိုထိမ့်သိမ့်မှုအားနည်းတာကြောင့်မျောလင့်ထားသလောက်စီးစိမ်ချင်းနောင်တွေကနေအောင်မြင်မှုတွေမရတော့ပါဘူ
းလက်တလောဆုပ်ယုပ်ကျဆင်းမှုတွေကကဘာတလွားငှက်ဖျားယောဂါကင်းစင်ရေးလုပ်ငန်းမှာယာယီအခက်အခဲတစ်ခုအဖြစ်သာ WHO တာဝန်ရှိသူတွေကယူဆချပါတယ်။ငှက်ဖျားယောဂါထိ ंछ ုပ်ရေးနီလန်းသစ်တွေလိုမျိုးအရေးပါတဲ့အခွင့်အလမ်းမျိုးတွေနဲ့ရီမန်းချက်ပြည့်မီရေးကိုအရှိန်မြင့်ဆောင်ရွက်သွားနိုင်မယ်လို့လည်းသူတို့ကပြောပါတယ်။ပေါင်းဆက်ပူးသက်ဆေးသစ်သုံးထားတဲ့တာရှေခံဆေးစင်ချင်းောင်တွေနဲ့ပိုးမွှားတွေကိုထိ ंछ ုပ်ရေးတခြားသောတီထွင်ဖန်တီးမှုအသစ်တွေအနာဂတ်မှာပေါ်ပေါက်လာမယ်လို့လည်းပြောကြပါတယ်။ကမ္ဘာမှာပထမဆုံးသောငှက်ဖျားယောဂါကာကွယ်ဆေးကတော့နောက်နှစ်နှောင်းပိုင်းကဆက်လို့ယောဂါဖြစ်ပွားမှုနဲ့သေဆုံးမှုအန္တရာယ်ကြီးတဲ့တန်းနဲ့ချီတဲ့ကလေးငယ်တွေကိုစတင်ထိုးနှံပေးနိုင်မယ်လို့လည်းပြောကြပါတယ်။အသက်အန္တရာယ်ကနေကယ်တင်နိုင်မယ်ငှက်ဖျားယောဂါကာကွယ်ဆေးတွေကိုလည်းစမ်းသပ်နေကြောင်းပြောပါတယ်ရှင်။
ကမ္ဘာပေါ်ကငှက်ဖျားယောဂါဖြစ်ပွားမှုတွေကာကွယ်မှုအနေအထားတွေနဲ့ပတ်သက်လို့မတ်တင်ကြီးထိုက်ပြောပြသွားတာပါခင်ဗျာကျွန်တော်တို့ဒီကမ္ဘာလူအခွင့်အရေးနေ့နဲ့ပတ်သက်ပြီးတော့အကြောင်းအရာတွေကိုမတင်ပြခင်မှာဒီအစ္စရေးနိုင်ငံဘက်ကနေတီထွင်လိုက်တဲ့ဆက်ရုပ်အကြောင်းကိုလည်းပြောပြချင်ပါတယ်အနာဂတ်မှာတည်တည်ခူးတဲ့သူတွေကဆက်ရုပ်တွေဖြစ်လာနိုင်ပါတယ်အစ္စရေးနိုင်ငံတယ်လီဗီကုမ္ပဏီကနေအဲ့လိုဆက်ရုပ်တွေကိုစမ်းသပ်တီထွင်နေတာပါAP သတင်းဆောင်ပါကိုအခြေခံပြီးတော့ဥတင်မောင်တန်းပြောပြမှာဖြစ်ပါတယ်ဗျာ
။အနာဂတ်တတိခုတဲ့လူတွေကပြန်နေတဲ့ဆဲ့ဥတွေဖြစ်လာကြမှာပါလို့ Israel မှာစတဲဂါဇာကုမ္ပဏီ Tivel ကဆိုပါတယ်။ငှက်တန်တွေမဟုတ်ပဲဆက်ကြီးတာဆိုရင်ခြံထဲမှာကြာကြာမှာပါ။ Robot ဆက်တွေကတစ်ပင်ကနေစမ်းသပ်တတိပုံစံလူတွေကိုခုပြီးတော့ပုံးတွေကိုထည့်ပေးနေကြတာကိုတွေ့ရမှာဖြစ်ပါတယ်။ခြံသမားတွေအတွက်ဘဝကပူပြီးရကူလာပါမယ်အစားအသောက်ဈေးတွေတောင်းကြကောင်းကြသွားနိုင်ပြီးအလုတ်ကလည်းထည့်ရတာနဲ့ပြန်ရတာပို့လို့ထိရောက်လာပါလိမ့်မယ်လို့ Tivel ကုမ္ပဏီကဆိုပါတယ်ကုမ္ပဏီကိုထူထောင်သူနဲ့အလုတ်မှုဆောင်ရာရှိရန်နစ်မေယာကအခုလိုပြောပါတယ်
They are small, agile, and cost-effective robots. They fly.
ကိုမနာရလေအောင်ညဉ့်သားသားကင်တွယ်ပေးမဲ့လက်တံကိုတက်ဆင်ထားပါတယ်။မော်တာလေးလုံးကိုကွန်ပျူတာနဲ့သွင်းထားပြီးဖြစ်တဲ့ခူးနီးစနစ်ကထိန်းချုပ်ခိုင်းနေတာပါ။ဆက်လက်တံတွေကတပင်ပေါ်ကအသီးကိုရောက်မယ်။ခူးမယ်၊ဘုံထဲကိုထည့်မယ်ဗျာ။သူကအခုလိုဆက်ပြီးပြောပါတယ်။
They are driven by a sophisticated software machine vision.
ဒါတွေကိုအခင်မီ software ကဆက်အမြင်ဖန်တီးမောင်းနေနေတာဖြစ်ပါတယ်။ဆက်ရုပ်တင်မှာ 3-megapixel 3D camera တွေပါပါတယ်။တည်သီးကဘာလဲ၊တည်ရွက်ကဘာလဲ၊တည်သီးကိုဘယ်လိုကင်တွယ်မလဲ၊မှဲ့လားမမှဲ့ဘူးလား၊တည်သီးကိုဘာလုပ်ရမလဲစတာတွေကိုဒီ camera
တွေကကြည့်ပြီးဆုံးဖြတ်ပေးတာပါ။အီတလီနဲ့အမေရိကန်မှာတော့လယ်သမားတွေက robot တွေနဲ့အလုပ်လုပ်နေကြပါပြီ။အစ်စတရီနီပညာတက်ကလို့မြို့ပြနဲ့ပတ်ဝန်းကျင် engineer ဌာနကတွဲဖက်ပေါမောက်ခအမားဒီဂါနီကအခုလို့ပြောပါတယ်။
Artificial intelligence is definitely the future and it's actually the present.
ရေ ဆွဲ ဆက်ညံရေကအနာဂတ်ပါပဲ. Academy လေ့လာချက်တွေမှာကျွန်တော်တို့မြင်နေရပါတယ်။ဂျိုရူက ရိုက်တဲ့ပုံရိပ်တွေမှာမြင်ခဲ့ရတာ နှစ်များစွာရှိပါပြီ. Drone ပုံရိပ်တွေနဲ့ဆုံးဖြတ်ချက်ချကြတယ်။ရင်းနှီးမြှုပ်နှံမှုပိုလှုပ်လာကြပြီး စကားစားလုပ်ငန်းတွေကဆက်ညံရေအပေါ်မှာလှုပ်လှုပ်လာကြတာမြင်နေရပါတယ်.
မကြခင်အနာဂတ်မှာတော့ robot တွေကိုစီးပွားရေးအရာတွက်ချေကိုင်အောင်ထုတ်လုပ်လာပြီး robot တွေဈေးချိုလာတဲ့အခါ ပြန်နေတဲ့ robot တွေနဲ့တည်သီးတွေခုလာကြနိုင်မယ်လို့ဒီဂါနီကဆိုပါတယ်ခင်ဗျာ.
ကမ္ဘာပေါ်မှာတနေ့တခြားတိုးတက်လာတာနဲ့အမျှဒီလူတွေအစားပေါ်လေတည်သီးကိုခုမဲ့ဆက်ရုပ်တွေကိုအစ္စရေးနိုင်ငံက AP သတင်းဆောင်ပါပေါ်အခြေခံပြီးပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။သောရရှင်များခင်ဗျာမြန်မာပြည်မှာတော့ဒီနေ့ဟာဒီဇင်ဘာလ10ရက်နေ့ဖြစ်ပါတယ်။ဒီကနေ့ကဗာနေလဲဆိုတော့ဒီလူအခွင့်အရေးနေ့ဖြစ်ပါတယ်။ ကုလသမဂ္ဂကဒီကဘာလုံးဆိုင်ရာလူအခွင့်အရေးကြီးညာစရန်ကိုထုတ်ပြန်ခဲ့တဲ့နေ့လည်းဖြစ်ပါတယ်။လူအခွင့်အရေးကြီးညာစရန်စတင်ပြထမ်းခဲ့တဲ့လွန်ခဲ့တဲ့9ရက်နေ့မြောက်နေ့မှတိုင်ခင်မှာပေါ့လေလူအခွင့်အရေးလေးစားလိုင်းနာရေးတစ်နှစ်တာလှုပ်ရှားမှုကမ်ပိန်းကိုလူအခွင့်အရေးမဟာမင်းကြီးဗော်ခါထက်ကဒီဇင်ဘာ9ရက်နေ့မှာစတင်လိုက်ပါတယ်။ဂျနီဗာမြို့ကနေလီဇာရှလိုင်းပေးပို့တဲ့ ကမ္ဘာလက်ရှိအခြေအနေက1948ဒီဇင်ဘာ10ရက်နေ့မှာချမှတ်ပြဋ္ဌာန်းခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးကြေညာစာရန်ပါသတ်မှတ်ချက်တွေကနေသွေးဖွဲလာနေတယ်ဆိုပြီးစိုးရိမ်သူတွေရှိပါတယ်။ဒီတစ်နှစ်တာလှုပ်ရှားမှုကလူ့အခွင့်အရေးနဲ့ပတ်သက်လို့ပြည်သူတွေကြားအတိတ်တရားတိုးလာစေမှာဖြစ်တယ်လို့စိတ်ပန်းဖြတ်လှုပ်ဆောင်ဖို့ပြန်လည်နိုးကြားလာစေမှာဖြစ်တယ်လို့မဟာမင်းကြီးဗော်ကထက်ကပြောပါတယ်။လူ့အခွင့်အရေးချိုးဖောက်မှုကလူတိုင်းအတွက်စိုးရိမ်စရာဖြစ်နေတယ်လို့သူကဆိုပါတယ်။ယူကရိန်းစစ်ပွဲလို့အီရန်မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ကတပ်ဖြတ်တာမျိုးလိုတုံ့လှုပ်ပွဲထိတ်တန်းသတင်းတွေလောက်နဲ့ရပ်တန့်မနေကြပဲလူမသိသူမသိလူအခွင့်အရေးချိုးဖောက်ခံနေရတဲ့ကိစ္စမျိုးတွေမှာပါအာယုံဆိုင်ကြဖို့ကိုလည်းမဟာမင်းကြီးထက်ကတိုက်တွန်းလိုက်တာပါဟေတီနိုင်ငံမှာဆိုရင်လူစိုးကိန်းတွေကပြန်ပြီးဆွဲတာတပ်ဖြတ်တာတွေအများပြားလုပ်နေပြီးအဲ့ဒီဒေသကလူသန်းပေါင်းများစွာဟာငတ်မမှုနဲ့ကြုံနေရတာကိုလည်းမေမထားသင့်ဘူးလို့သူကပြောပါတယ်လူသားချင်းစာနာမှုကပ်ဘေးဆိုင်နေတဲ့ယေမန်အာဖဂန်နစ္စတန်ဆိုမာလီယာမိုဇမ်ဘစ်နဲ့အခြားနိုင်ငံတွေကိုလည်းအာရုံစိုက်ကြပါအောင်လို့သူကထောက်ပြပါတယ်
။ These and many other crisis situations have faded from the headlines not only have severe consequences. ချီယမျိုး
အပြင်အခြားပြည်ပကနဲ့ဘေးဒုက္ခတွေဟာလည်းထိတ်တန့်သတင်းကနေပျောက်ကွယ်သွားခဲ့ပြီးအဲ့ဒီဒေသကလူတွေကိုဆိုးရွားတဲ့အကျိုးဆက်တွေတိုက်ရိုက်ကြရောက်နေပါတယ်။ဒါအပြင်ပရိပခဒေတာနဲ့ဆက်ဆံနေတဲ့နေဆက်ဒေတာတွေမှာပါနောက်ဆက်တွဲအကျိုးဆက်တွေကြုံနေကြရပြီးဒေတာတွင်မတည်ငြိမ်မှုကိုဥတည်သွားစေပါတဲ့အဲ့ဒီလူတွေအားလုံးမှာတူညီနေတာကတော့သူတို့လူအခွင့်အရေးချိုးဖောက်ခံနေရတာတွေကိုလူတွေကလှစ်လူရှုထားကြလို့ပါပဲ
လူအခွင့်အရေးနဲ့ပတ်သက်လို့မသိချင်အောင်ဆောင်နေကြမယ်ဆိုရင်အဲ့ဒါနဲ့ဆက်ဆက်ပြီးနောက်ဆက်တွဲလူအခွင့်အရေးချိုးဖောက်ခံရမှုများစွာကိုကြုံလာရလိမ့်မယ်လို့မဟာမင်းကြီးထကပြောပါတယ်လူမျိုးရေးနဲ့အခြားခွဲခြားဆက်ဆံမှုတွေနိုင်ငံရေးလှုပ်ရှားသူတွေပေါ်နှိမ်နှင်းမှုတွေနဲ့အခြေခံလူနေမှုအဆင့်တန်းမရနိုင်တာတွေဟာလူအခွင့်အရေးချိုးဖောက်မှုတွေပဲဖြစ်တယ်လို့ဆိုပါတယ်ကြားမှဒန်းတူညီမျှမှုလိုကိစ္စတွေအပါအဝင်အမုန်းစကားတွေကတင်းမာမှုကိုပိုပြီးကြီးထွားလာစေပြီးလူအခွင့်အရေးချိုးဖောက်မှုကိုဖြစ်စေတာပ
ါ The brunt of the impact of these crises is always borne by the most marginalized
တချို့အမျိုးသမီးတွေ ကလေးတွေတိုင်းရင်းသားတွေဟာပြစ်ပယ်ခံထားရကနေလူအခွင့်ရေးချိုးဖောက်တဲ့လမ်းဘက်ကိုရောက်သွားစေခဲ့တာပါ
ကဘာကြီးမှယုံကြည်မှုပျောက်ဆုံးနေတယ်လို့ထကသတိပေးလိုက်ပါတယ်ဒေသတိုင်းမှာဆန္ဒပြပွဲတွေလူမှုရေးဆိုင်ရာဆန့်ကျင်လှုပ်ရှားမှုတွေကိုကြည့်ရင်လူတွေကိုအကျိုးပြုရမယ့်အဖွဲ့အစည်းတွေပြိုကွဲနေတာကိုပြသနေရရောက်တယ်လို့သူကပြောပါတယ်ဒါကြောင့်လူအခွင့်ရေးကြီးညာဆန္ဒမှာအချက်တွေကိုအတိအကျလေးစားလိုက်နာဆောင်ရွက်မှသာလူအဖွဲ့အစည်းအတွင်းတရားမျှတမှုနဲ့တာတူညီမျှမှုအခြေခံကိုရပြီးကောင်းမွန်တဲ့အနာဂတ်ကိုဖြစ်လာစေလိမ့်မယ်လို့သူကဆိုပါတယ်ခင်ဗျာ VOA American တန်ရဲ့မြန်မာပြည်စနေနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 kHz 9335 kHz 9839ညလိုင်းနိုမီတာ49 kHz 6153ညလိုင်းလက်မီတာ150 190ဒီ kHz 1505အပြင် VOA ရဲ့ YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ
ဒီဇင်ဘာ10ရက်နေ့ဟာကမ္ဘာလူခွင့်နေ့ဖြစ်ပါတယ်1948ခုနှစ်မှာကုလသမဂ္ဂအထွေထွေညီလာခံကနေအပြည်ပြည်ဆိုင်ရာလူခွင့်ကြီးညာစာတမ်းပြဋ္ဌာန်းလိုက်တဲ့အထိမ်းအမှတ်အနေနဲ့ကမ္ဘာလူခွင့်နေ့ဖြစ်သတ်မှတ်ခဲ့တာပါလူသားမျိုးနွယ်တွေအတွက်အရေးပါဆုံးကြီးညာချက်လည်းဖြစ်ပါတယ်ဒုတိယကမ္ဘာစစ်ကြီးအပြီး၃နှစ်အကြာစစ်ပွဲတွေအတွင်းအရက်သားတွေပေါ်ရရဆက်ဆက်ကျူးလွန်ခဲ့တာတွေကိုမှင်သက်နေစဲမှာပဲကုလသမဂ္ဂကအပြည်ပြည်ဆိုင်ရာလူခွင့်ရေးနဲ့ပတ်သက်ပြီးအခုလိုထိတ်တန့်ဦးစားပေးသတ်မှတ်ပြဋ္ဌာန်းခဲ့တာပါလူသားအလုံးဟာမွေးဖွားလာကြတဲ့ကလွတ်လပ်ကြသူတွေဖြစ်တယ်လို့ဂုံတိတ်ခါအခွင့်အရေးတွေလည်းညီလူညီမျှရှိရမယ်လို့နောက်ဆုံးအချော့သက်ကြီးညာစာတမ်းရဲ့ပထမပိုင်းမှာအတိအလင်းဖော်ပြထားပါတယ်အရင်နောက်နိုင်ငံတကာလူခွင့်ရေးဥပဒေတွေရေးဆွဲပြီးတဲ့အခါ1950အရောက်မှာတော့လူခွင့်ကြီးညာစာတမ်းစတင်အသက်ဝင်လာပါတယ်အဲဒီ1950ကစလို့ဒီဇင်ဘာ10ရက်နေ့ရောက်တိုင်းလူခွင့်နေ့အထိမ်းအမှတ်ဖြစ်ကုန်ပြီကျင်းပလာတာပါနိုဘယ်ငြိမ်းချမ်းရေးဆုကိုလည်းလူခွင့်နေ့မှာဆုရှင်လက်ရောက်ချီးမြှင့်ပါတယ်20နှစ်တိုင်းလူခွင့်နေ့ဆောင်ဖို့တွေလည်းသတ်မှတ်ခဲ့သလိုဒီနှစ်အတွက်ဆောင်ဖို့ကတော့အားလုံးအတွက်ဂုံတိတ်ခါလွတ်လပ်မှုနဲ့တရားမျှတမှုတို့ဖြစ်ပါတယ်သမရဂျိုးဘိုင်ဒန်ကလည်းလူခွင့်ကြီးညာစာတမ်းနဲ့ပတ်သက်ပြီးတော့အခုလိုအလေးနဲ့ထပ်လောင်းပြောကြားပါတယ်လူခွင့်ကြီးညာစာတမ်းဟာလူခွင့်ရဲ့အခြေခံလွတ်လပ်ခွင့်နဲ့လူတိုင်းရပိုင်ခွင့်ရှိတယ်ဆိုတာကိုအတိအလင်းပြောထားတာပါဘသူပဲဖြစ်ဖြစ်ဘယ်ကပဲဖြစ်ဖြစ်ဘသူအပေါ်ပဲမေတ္တာထားတာအတူတူပါပဲလူသားတိုင်းဟာမွေးလာကလေးကလွတ်လပ်သူတွေဖြစ်တယ်လို့ဂုံတိတ်ခါနဲ့အခွင့်အရေးရှိရမယ်ဆိုတဲ့အမှန်တရားကိုမကြာခဏဆိုသလိုလူတွေအမှုမဲ့အမှန်မဲ့ဖြစ်မိသလိုလည်လည်ရှုလေရှိတယ်ဆိုတာလဲဒီကျင်ညာစာတမ်းမှာဖော်ပြထားပါတယ်ဒီကျင်ညာစာတမ်းကနေလူခွင့်ရင်းနဲ့ပတ်သက်တဲ့စိတ်ဆက်ညှိနှိုင်းမှုတွေပြုလုပ်နိုင်ခဲ့သလိုကမ္ဘာတဝန်းမှာပိုးပြီးတော့ပြည့်စုံတဲ့လွတ်လပ်မှုငြိမ်းချမ်းမှုတရားမျှတမှုအခြေခံအုတ်မြစ်တွေကိုအားလုံးအတွက်ချမှတ်နိုင်ခဲ့ပါတယ်ကမ္ဘာကြီးအနေနဲ့ရည်မှန်းချက်တွေပြည့်မီအောင်မဆောင်ရွက်နိုင်သေးပေမဲ့လည်းတရားမျှတမှုနဲ့ကြေညာစာတမ်းမှာဖွင့်ဆိုထားတဲ့အတိတ်တွေပြည့်စုံအောင်ဆောင်ရွက်သွားရပါမယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းမှာလူခွင့်ကြေညာစာတမ်းကိုအလေးထားကြဖို့တိုက်တွန်းနေတဲ့အချိန်ထဲမှာအမေရိကန်ပြည်အောင်စုအနေနဲ့လူသားအလုံးလူခွင့်အပြည့်အဝခံစားရဖို့ကျွန်တော်တို့အာဏာရှိတာကိုနမူနာအဖြစ်မယူဘဲနဲ့လူခွင့်နဲ့ပတ်သက်ပြီးဘာတွေဆောင်ရွက်ခဲ့တယ်ဆိုတာကိုသာနမူနာအဖြစ်ယူစီချင်တာပါလို့လည်းဆိုပါရခင်ဗျာ။
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။တိတ်မကြခင်မှာပဲကျွန်တော်တို့မြန်မာပြည်စနေနေ့မနက်ခင်းရဲ့အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်တဲ့အခါမှာအမျိုးသမီးကဏ္ဍသုတဆောင်လင်အမေရိကန်တခွင်သိပ်ပန်းတဲ့ဤပညာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုတောက်လျှောက်နားဆင်ရမှာဖြစ်ပါတယ်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာနံနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ။ ကျွန်တော်တို့ဒီစနေနေ့မနေ့ခင်းအစီအစဉ်ရဲ့ဒုတိယပိုင်းကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းမှာတော့အမျိုးသမီးကန္တာတူတာဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကန္တာတွေကိုစက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှအမျိုးသမီးကန္တာပါမြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးနဲ့ဆက်အနာသိမ့်မှုနောက်ပိုင်းနိုင်ငံကြီးလူမှုထွေးထွေးအကျပ်တဲတွေကြားထဲမှာအမျိုးသမီးတွေအပေါ်လေမိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အိမ်တွင်အကြမ်းဖက်မှုတွေတိတိတသာပိုဆိုးလာနေတာကြောင့်အခုအချိန်မှာဒီလိုအခြေအနေတွေကိုအလေးနက်ထားပြီးတော့မိမောင်းထိုးပြဖို့အရေးတကြီးလိုအပ်နေတယ်လို့အမျိုးသမီးအရေးလှုပ်ရှားသူတွေကပြောဆိုကြပါတယ်။ဘယ်လိုအကြမ်းဖက်မှုပုံစံမျိုးတွေကိုအဓိကကြုံတွေ့ကြရပြီးဒါတွေရပ်တန့်ဖို့ဘယ်လောက်ထိအရေးကြီးနေပါသလဲ။အကြမ်းဖက်ခံရသူတွေအတွက်တရားမျှတမှုတောင်းဝန်ခံမှုတောင်းဝန်ယူမှုရှိဖို့နဲ့ပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတဲ့အခြေအနေတွေအဆုံးသတ်သွားစေဖို့ဆိုတဲ့ဆောင်းပုံးနဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုတွေအခုလိုအချိန်မှာဘာကြောင့်ပိုပြီးတော့အရေးတကြီးလှုပ်ဆောင်နေကြသလဲဆိုတာဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေကတင်ဆက်ထားပါတယ်ခင်ဗျာ There's a path we must choose sometimes Gotta stand up and fight sometimes မြမစစ်တဲ့ဟာမျိုးသမီးတွေပေါ်လီမိန်ဆိုင်ရာကြမ်းဖက်မှုတွေကိုဆက်လက်နဲ့တခုလို့အစဉ်ဆက်ကျင့်သုံးလာခဲ့တယ်လို့စစ်တဲ့အာဏာသိမ်းမှုနောက်ပိုင်းမှာဒီလိုလိမ္မိုင်းဆိုင်ရာအကြမ်းဖက်မှုအပအဝင်ဖမ်းဆီးနှိပ်စက်တပ်ဖြတ်ခံရတာတွေဟာနေရာနဲ့မှာပိုကြီးကျယ်ပြန့်လာတယ်လို့မျိုးသမီးရေးအဖွဲ့အစည်းတွေကထောက်ပြပြောဆိုကြပါတယ်ဒီလိုအကြမ်းဖက်မှုတွေကြောင့်အမျိုးသမီးတွေဟာကိုယ်အိမ်ထဲမှာတောင်မှလုံခြုံမှုမရှိတဲ့အခြေအနေမျိုးကြုံလာရတယ်လို့ကချင်အမျိုးသမီးအစည်းအရုံးပြောခွင့်ရမိုးနေလီကပြောပါတယ်
။အဓိကတော့ဒီအမျိုးသမီးတွေခံစားနေရတဲ့အချက်ကတော့ဒီစစ်တပ်ကနေဒီအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဆိုတဲ့ဟာကိုစစ်လက်နက်တပွဲအသုံးပြုနေတယ်။ဒါကတော့အခုချိန်ထိကျွန်တော်တို့ဒီပြည်သူတွေခံစားနေရတာပေါ့နော်။ကချင်ဒေသမှာပဲမဟုတ်ပဲနဲ့တခြားဒေသပေါင်းစုံတွေမှာဒီကိစ္စကတော့ဒီကြေကြေပြန့်ပြန့်နဲ့ကျမတို့ခံစားနေရတယ်ဆိုတော့ဒီကိစ္စဖြစ်လာပြီဆိုလို့ရှိရင်လည်းကျမတို့အတွက်တရားမျှတမှုဆိုတာရှာလို့မရဘူးပြီးလို့ရှိရင်တစ်ဖက်မှာလည်းဒါလူငင်းချမ်းသာခွင့်ဆိုတဲ့အဲသူတို့ရဲ့ဒီလုပ်ပိုင်ခွင့်ပေးထားတဲ့အခြေအနေတစ်ခုကျမတို့မြင်တွေ့ရတယ်ဆိုတော့ကျမတို့ရဲ့ဒီအခုလက်ရှိအချိန်မှာဆိုလို့ရှိရင်ပိုဆိုးတာကတော့ကျမတို့ဒီအမျိုးသမီးတွေကအိမ်ထဲမှာနေနေရင်တောင်မှလုံခြုံမှုမရှိတဲ့အခြေအနေတခုကျမတို့ကြုံတွေ့ရတယ်ဆိုတော့ကျမတို့ရဲ့ဒီမှတ်တမ်းတင်ထားတဲ့ဒီတည်င်းအချက်လက်ရာဆိုလို့ရှိရင်အိမ်ထဲမှာရှိနေတဲ့မျိုးသမီးအေးတွေကဒီစစ်သားရဲ့လာပြီးတော့အတမပြုကျင့်တဲ့အရေးကိစ္စတွေပေါ့လေနော်ကျမတို့ကြုံတွေ့နေရတဲ့ဟာတွေကတော့ဒီပို့ပြီးတော့ကြည်ကြည်ပြန့်ပြန့်ဖြစ်လာတယ်အဲတစ်ဖက်မှာလည်းဒီတက်ငင်မသိမှုတွေပို့ပြီးတော့များလာတဲ့ဟာတွေပေါ့လေနော်စာဝတ်နေရေးချိုးတက်လာတယ်ပြီးလို့ရှိရင်ဒီအပြင်ထွက်တဲ့ဟာတွေအထူးသဖြင့်ဒီကျမတို့ရဲ့ဒီစစ်ဆောင်စခန်းတွေမှာဆိုရင်မျိုးသမီးတွေရဲ့ဘဝလုံခြုံမှုကတော့ပို့ပြီးတော့စိုးရင်စရာဖြစ်လာတယ်ပြီးလို့ရှိရင်တစ်ဖက်မှာဆိုလို့ရှိရင်လည်းဒီစစ်အာဏာသိမ်းတဲ့နောက်ပိုင်းမှာဆိုရင်ပို့ဆိုးလာတာကစီးပွားရေးအကျပ်အသေးတွေဖြစ်လာတယ်တစ်ဖက်မှာလည်းဖမ်းဆီးမှုတွေနှိပ်စက်မှုတွေပြီးလို့ရှိရင်ချိန်ချောက်မှုတွေအမျိုးမျိုးကြုံလာတဲ့အခါကျတော့ကျမတို့အိမ်ထဲမှာနေတာတောင်မှအိမ်တွေအကျပ်ဖက်မှုကပိုများလာတယ်ဆိုတဲ့ဟာတွေပေါ့လေနော်ဆိုတော့အရင်ကထက်ပိုပြီးတော့ဆပေါင်းများစွာကျမတို့ဒီမျိုးသမီးတွေကအိမ်တွေအချက်ဖက်မှုမှာခံစားနေရတာတွေရှိပါတယ်တစ်ဖက်မှာလည်းဒီမူရေးဆေးဝါးပြဿနာတွေကြောင့်မျိုးသမီးတွေရဲ့ခံစားရတဲ့အခြေအနေကတော့ပိုပြီးတော့တိုးမြင့်လာတဲ့ဟာတွေကျမတို့မြင်တွေ့ရတယ
်တစ်ချိန်တည်းမှာလည်းစီးပွားရေးအချက်တဲတွေကြောင့်လူကုန်ကူးခံရတာတွေအမျိုးသမီးတွေကိုထုတ်ကုန်တစ်ခုလိုအသုံးချတာအပါအဝင်ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာဖက်ပေါင်းစုံအကျန်းဖက်ခံရတဲ့အခြေအနေတွေဟာလည်းအနာသိမှုနောက်ပိုင်းမှာပိုပြီးဆိုးလာခဲ့တယ်လို့မိုးနေလီကပြောပါတယ်။ဒါရီကိုအဆုံးသတ်ဖို့မှာတော့အမျိုးသမီးတွေကိုယ်တိုင်ဖွင့်ရပြောဆိုဖို့လိုသလိုမိသားစုပတ်ဝန်းကျင်အားလုံးရဲ့ဖိမကူညီမှုနဲ့ဝိုင်းဝန်းကြိုးပမ်းကြရမှာဖြစ်တယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကပြောပါတယ်။လက်ရှိမြန်မာနိုင်ငံကမ္ဘာတစ်ပတ်ကအမျိုးသမီးတွေလှုံ့ဆော်နေတဲ့ကြားမှာကွဲပြားမှုပေါ်ခြေခံတဲ့အကြမ်းဖက်မှုတွေပပျောက်ရေး16ရက်တာလှုပ်ရှားမှုဆိုတာကလည်းဒီလိုအခြေအနေတွေကို၆ပြပြီးတော့အားလုံးပါဝင်လာအောင်အလေးပေးလှုံ့ဆော်တာဖြစ်တယ်လို့ကရင်နီမျိုးသမီးစီယုံထွေးမှုနဲ့မော်ဖရေးမြာကပြောပါတယ
်ဒီ16ရက်တာနဲ့ပတ်သက်ပြီးတော့မှအထူးသဖြင့်ဒီအကြမ်းဖက်မှုပပျောက်ဖို့ဆိုလို့ရှိရင်တော့ပထမတစ်ခုကတော့ ကျွန်တော်တို့အမျိုးသမီးကွန်တိုက်ကဥမရှင်းမကြောက်ပဲနဲ့အဲကိုအကျန်းဖဲခံရတယ်ဆိုလို့ရှိရင်တော့ဟိုတိုင်ကြပါဖွေးပြောဆိုပါနှုတ်ဆက်မနေနဲ့ပေါ့နော်ပို့ပြီးတော့မှကျุလို့ကိုလာပြီးတော့မတရားလုပ်တဲ့သူကပဲပို့ပြီးတော့မှသူပြည့်ရှိနေသူရှေ့ရမှာဖြစ်တယ်ပေါ့နော်နောက်ဒုတိယတစ်ခုခါကျတော့ကိုရဲ့ပဝုတ်ကျင်နဲ့ကိုရဲ့မိသားစုတွေထဲကအဲ့လိုမျိုးဖြစ်တာကိုကြုံနေရတယ်ဆိုလို့ရှိရင်တော့ဟိုကျွန်တော်တို့အပြည့်တင်တာမျိုးမဟုတ်ပဲနဲ့ဝိုင်းဝို့ပြီးတော့မှအကောင်းဆုံးဘယ်လိုမျိုးထောက်ပပေးရမလဲဆိုတဲ့ဟာမျိုးတွေလည်းပြောပြပေးချင်တယ်နောက်တစ်ခုကကျတော့ကျမတို့ဒီဟိုဆောင်မှုပေးနေတဲ့အဖွဲ့အစည်းတွေကလည်းအားကောင်းဖို့လိုအပ်တယ်ပေါ့နော်ဆိုတော့ဟိုအားကောင်းမှပဲကျမတို့ခုနမြေပြည်ကအကြံဖက်မှုတွေပပျောက်ဖို့ပို့ပြီးတော့မှမျက်စာမှာဖြစ်တယ်ပေါ့ဆိုတော့နိုင်ငံတော်အစ်စ်ပြည်ထောင်စုအစ်စ်အနေနဲ့ကလည်းဒါမျိုးတွေကိုရှော့ချဖို့ပပျောက်ဖို့ကလည်းဒါကနိုင်ငံတကာရဲ့စီမံချက်တစ်ခုအနေနဲ့ကောက်ထဲဖို့ရမယ်ဟာဖြစ်တယ်ပေါ့ဆိုတော့အဲ့ဒါတွေကလည်းအမြန်ဆုံးလဲကျမတို့ကလုပ်စစ်ချင်တယ်ဆိုတော့ဟာပဲနည်းနည်းထပ်ပြောချင်ပါတယ်လို့ဟုတ
်ကိုကိုတိုက်ရိုက်အကြံဖက်မှာအကြံဖက်တာလို့မယူစားပဲကိုယ်အင်းနီနာချင်းပတ်ဝန်းကျင်မှာအကြံဖတ်မှုတွေဖြစ်လာတယ်ဆိုရင်လေဟန်တားဖို့လိုအပ်တယ်ဆိုတာကိုအခုလို၁၆ရက်တာလှူရှားမှုတွေကနေလူတွေပို့ပြီးနားလည်လာအောင်ဝိုင်းဝန်းဟန်တားလာအောင်ကြိုးပမ်းတာဖြစ်တယ်လို့လည်းပြောပါတယ်ဒါဟာအခုလိုအချိန်မျိုးမှာတယ်မဟုတ်ဘဲအနာဂတ်အတွက်ပါအခုကတည်းကပြင်ဆင်ကြိုးပမ်းသွားရမှာဖြစ်တယ်လို့ကူကီအမျိုးသမီးအဖွဲ့ကမပွိုင်နုကလည်းပြောပါတယ
်ကျမတို့အခုတော်တော်များများအဲဒီစစ်အာဏာရှင်ကြီးပြုတ်ကျဖို့အတွက်အကုန်လုံးကကိုနီကိုဟာအဲဆိုတဲ့လနဲ့ကိုင်းတဲ့လူလဲလနဲ့ကိုင်းတဲ့တိုက်တယ်လို့တနဲ့မကိုင်းတဲ့လူလဲကိုနီကိုဟာနဲ့လုံနေကြတာဒီအာနာရှင်ကိုအမြင့်ဖြုတ်ဖို့ပဲမြန်မာနိုင်ငံမြန်မာပြည်သူပြည်သားအလုံးသားလုံနေတာဆိုတော့ဒီအချိန်မှာကျမတို့ဒီအမျိုးသမီးအရေးနဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်အခုလောလောဆယ်မှာကျမတို့အနာဂတ်မြန်မာနိုင်ငံတော်ကိုနော်မျောကိုးပြီးမှအခုဖွဲ့စည်းပုံတွေရေးဆွဲကြတယ်အမျိုးမျိုးတော့new breed လဲသူတို့ရေးဆွဲကြတယ်ဆိုတော့ဒီရေးဆွဲတဲ့နေရာမှာလဲအခုလိုမျိုးဒီအမျိုးသမီးတွေပေါ့အကြမ်းဖက်မှုပပျောက်ဖို့ဆိုလို့ရှိရင်တို့အဲ့ဒီရေးတဲ့နေရာမှာဒါပေါ့ပါခိုင်းရမှာမပါမဖြစ်ပေါ့ပါခိုင်းရမယ်ပြီးလို့ရှိရင်အမျိုးသမီးတွေရဲ့အရေးတွေကိုဒီအခုလောလောဆယ်မှာအမျိုးသမီးအရေးလုံနေတဲ့လူတွေကိုယ်တိုင်ကိုတို့ကပေါင်ခွင့်ပြုရမယ်ဒါမှပဲနော်အနာဂတ်မှာကျမတို့မြန်မာနိုင်ငံတော်မှာဒီအမျိုးသမီးတွေပေါ့စနစ်တကျနဲ့ရှိနေတဲ့ဟိုထုံတမ်းစင်လာဖြစ်စေဖို့ရတာကြီးဆုံးမှုဆိုအကုန်လုံးရော့နဲ့ပပျောက်ဖို့ဆိုတာအခုကလေးကသူတို့စပြီးရေဆွဲနေကလေးကဝထဲ့ဥထဲ့ရမှာမထဲ့ဘူးဆိုလို့ရှိရင်တော့ဒါလုံးဝကိုဖြစ်လာမှာမဟုတ်ဘူးဆိုတော့ဒီအချိန်မှာစပြီးဒီလိုမျိုးရေဆွဲတဲ့နေရာကစပြီးထဲ့တွင်စဉ်းစားမှပါလေခုနပြောတဲ့တာဝန်ယူမှုတာဝန်ခံမှုတွေနော်စစ်တမ်းကင်းလွတ်ခွင့်တွေဆိုတဲ့ကိစ္စတွေကဟိုပြေဝလာမှာဖြည့်ဆည်းပြေဝလာမှာဖြစ်တယ်လို့ကျွန်မပြောချင်တယ
်လက်တလုံးမှာတော့မြန်မာနိုင်ငံအတွင်းချမ်းဖတ်မှုတွေကိုအဓိကကျူးလွန်နေတဲ့မြန်မာစစ်တပ်အနေနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့၍အမျိုးသမီးတွေအထက်ပြည်သူတွေအထက်တရားမျှတမှုဆိုတာမရှိသလိုအကြမ်းဖက်မှုတွေကလည်းဆက်ပြီးရှိနေဦးမှာပဲလို့အမျိုးသမီးလှူရှားသူတွေက၁၆ရက်တာလှူရှားမှုအတွင်းမှာအဓိကထောက်ပြကြတာဖြစ်ပါတယ်။အဖြစ်ကျူးလွန်သူတွေကိုထိရောက်ရောက်ရေးယူခြင်းအဖြစ်အကြမ်းဖက်မှုတွေလျှော့ချနိုင်မှာဖြစ်လို့ကျူးလွန်သူတွေကိုအရေးယူနိုင်အောင်အမျိုးသမီးဖွဲ့တွေကကြိုးပမ်းနေကြတာဖြစ်တယ်လို့လည်း WLP အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအထွေရမှုနော်ဆက်ဆဲကပြောပါတယ်
။ကျွန်မတို့မြန်မာနိုင်ငံမှာဒီနှစ်ထက်တနည်းပေါ့နော်ဒီလူခွေချိုးဖောက်မှုတွေပြလို့ရှိအထူးသဖြင့်အမျိုးသမီးတွေကိုပို့ပြီးတော့ထားခဲ့လာတယ်အဲဒီအကြံဖက်စစ်တပ်ကိုဆန့်ကျင်တဲ့အမျိုးသမီးတိုင်းပေါ့နော်တာမန်မျိုးသမီးအပါအဝင်တကယ်တက်ကြွလှုပ်ရှားတဲ့အမျိုးသမီးတိုင်းကိုဒီလိန်ပိုင်းဆိုင်ရာအကြံဖက်မှုပေါ့နော်ပြလို့ရှိလေဒီမဒိမှုကိုဒီလက်နဲ့တစ်ခုလိုအတုတ်ချပြီးတော့စစ်လက်နဲ့တစ်ခုလိုအတုတ်ချပြီးတော့ပို့ပြီးတော့ထပ်ခက်လာတာတွေ့ရတယ်ပေါ့နော်ပြီးလို့ရှိရင်လည်းတာမာလူထုတွေကြားထဲမှာဆိုရင်လည်းကျမတို့အကြံဖက်မှုတွေအများကြီးတိုးလာတာတွေ့ရတယ်ဘာလို့လဲဆိုတော့ကျမတို့တရားစီရင်တဲ့ရန်တရားတွေလည်းမရှိသလိုဒီတရားစီနိုင်ရေးအတွက်ကလည်းဘယ်မှာတိုင်ကြရမလဲဘသူကိုပြောရမလဲဆိုတဲ့အခက်ခဲစိန်ခေါ်မှုတွေကဒီလက်ရှိမြန်မာနိုင်ငံမှာရှိတယ်။နောက်တစ်ခုကြတော့ကျမတို့သူတို့ဖြစ်ဒီအကြံဖက်စစ်တပ်ကဒီကျူးလွန်နေတဲ့ရာဇဝတ်မှုတွေကပြည်တွင်းမှာဖြည့်ရှိလို့မရတဲ့ရာဇဝတ်မှုတွေဖြစ်တယ်ပေါ့နော်။ဆိုတော့တကယ်နိုင်ငံတကာဥပဒေရချိုးဖောက်တဲ့ရာဇဝတ်မှုတွေဖြစ်တဲ့အတွက်ကြောင့်သူတို့ကတော့ဒီနိုင်ငံတကာခုံရိုးနိုင်ငံတကာတရားစီရင်မှာရောက်မှသာလေဒီဒီချိုးဖောက်မှုတွေကရပ်တန့်သွားမယ်ပြီးလို့ရှိရင်လည်းဒီသူတို့ကျุလွန်နေတဲ့ပြစ်မှုတွေကပြစ်တာကိလို့ခွေတွေရပ်သွားမယ်ပေါ့နော်တကယ်လို့ဒီနိုင်ငံတကာခုံရုံးနိုင်ငံတကာတရားစီရင်ရန်တရားမှာမရောက်ဘူးဆိုရင်ဒီ jumpers sit aga to sell on him away, Piloshi di, Pima, a yu sawe mu, Makayamu so you know, through a pidega, sell on him alino, Piloshi le, Tamaru, Chopa Muriga, Sepine umave, the Japan Muria Sepine umave, no, so I had a jamu jamaruga. Tayamia Tamu, Tao Kamu, Eddie Harigu, Jamaru, Lo Saldame, so E. Jamaru di Pieta, Gilo Quedi, a Sultanima, Pite, what no?
Mutami reports and Pamuri, a Bawi, Mima Pidri, Jon Triniare, Jan Pamuri, Jetambuma, a Pitulu, the Rego, Triaya, Porto, Ye, you Bulurajao, Tinis Ayote, Mutami reports and Pamu, Babio, Yikabalo, Sayan, Nine, Sachoyata, Lo Shah Murigo. ပြည်ထောင်ကင်းလွတ်ခွင့်အဆုံးသတ်ရေးဆိုတဲ့စာပုံနဲ့အဓိကလှုပ်ရှားဆောင်ရွက်ကြတာဖြစ်တယ်လို့မြို့သမီးဖွဲ့စည်းတွေကပြောဆိုကြပါတယ်။နှွေမလာ၂၅ရက်နေ့မှာစရောက်တဲ့အမျိုးသမီးရေပေါ်ချမ်းဖတ်မှုပပျောက်ရေးကမ္ဘာလုံးဆိုင်ရာနေ့ကနေဒီဇင်ဘာလ၁၀ရက်နေ့အထိဆက်ချောက်ရတာလှုပ်ရှားမှုတွေကိုတော့ကမ္ဘာတစ်ပေါင်းကအမျိုးသမီးတွေနေတူမြန်မာနိုင်ငံကအမျိုးသမီးအဖွဲ့တွေလည်
မခင်ပြူတွေတင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါအလှည့်ကြတာကတော့တူတာဆောင်လင်အမေရိကန်တကွင်အစီအစဉ်မှဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီနယူးယောက်မြို့ကအားလည်းရဲ့ Christmas Day တွေနေဆက်တတိုင်းကြောင့်ဒုက္ခတွေ့နေရတဲ့တော်ရိုင်းဒိဆန်တွေတပတ်လေးရက်လှုပ်ခွင်းတွေအကြောင်းကိုကိုအောင်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
အောင်မြို့က Brian Park မှာဇီဝသူတွေနဲ့စီကားနေရတဲ့ COVID နှစ်နှစ်တာကာလပြီးတဲ့နောက်အထူးသဖြင့်အားလည်းရဲ့ဇီဝရာသီလည်းဖြစ်တာကြောင့်ဇီယောင်းသူတွေရောဇီဝသူတွေရောပျော်ရွှင်နေကြပါတယ်ဒီကာလဟာ Christmas ကာလနဲ့တောင်တူနေတယ်လို့လည်းဆိုရတယ
် A lot more tourists from
နိုင်ငံတကာခီးသွားတွေများလာလို့ဝမ်းသာပါတယ်သူတို့တွေကနိုင်ငံခြားခီးတွေမသွားရတာနှစ်နှစ်လောက်ရှိနေပြီဖြစ်ပြီးတော့အခုလိုပြန်သွားလာနိုင်တာကြောင့်ဝမ်းသာတယ်ဆိုပြီးပြောပါတယ
်ဂျာမနီအော်စတြီးယားပါဝင်ဥရောပမှာတော့အခုလို Christmas ဈေးဟာလူကြိုက်များပါတယ်အမေရိကမှာတော့လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်ကမှသာစတင်လာတာပါ Chicago, Atlanta, San Francisco နဲ့မြို့ကြီးတချို့မှာအခုလိုဈေးတွေဖွင့်လှစ်လှစ်ရှိပါတယ် New York မှာတော့Grand Central နဲ့ Union Square အားလည်းရအတွက်ဖွင့်တဲ့ဈေးဆိုင်တန်းဟာ1993ခုနှစ်ကတည်းကစတင်လာပါအခုခါမှာတော့ Brian Panjan Union Square နဲ့ Columbus Circle တို့နေရာမှာဖွင့်လှစ်ပါတယ်
COVID was very challenging for our family
COVID ကာလအတွင်းမှာမိသားစုမုန်းလုပ်ငန်းအတော်လေးအခက်အခဲတွေ့ခဲ့ပါတယ်အချိန်တွေတော်တော်ကြာတဲ့အထိအသွားလာတွေနေတော့ပါတယ်ဒါပေမဲ့ခုတော့လူတွေပြန်စီကားလာပါပြီဒီဆောင်းတွင် Brian Park ဆိုလူအတော်လာကြပါတယ
်မကြခင်မှာလဲ Brooklyn ရပ်မှာ Urban Space ဆိုတဲ့ဈေးတန်းထပ်ဖွဲ့မှာပါအခုလိုဈေးမှာဈေးဆိုင်ငန်းတွေလာဖွင့်မယ်ဆိုရင်သတင်းပတ်စင်ပဲဖြစ်ဖြစ်လစင်ပဲဖြစ်ဖြစ်ဆိုင်ငန်းဖွင့်ကပေးရပါတယ်အခုလို November နဲ့ December တွေဟာလုပ်ငန်းငယ်လေးတွေအတွက်ဈေးရောင်းခွင့်အရဆုံးကာလလည်းဖြစ်ပါတယ်နှစ်စဉ်ဈေးရောင်းချနေကြတဲ့ပမာဏရဲ့20ရာခိုင်နှုန်းဟာအသေးစားလုပ်ငန်းတွေကနေလာတာပါ
did almost all my shopping
online နှစ်တွေကတော့အလုံးနီးပါး online ကပဲဈေးဝယ်ကြတာပါဒီနှစ်လဲ online ကတချို့ဝယ်ပေမဲ့လူကိုယ်တိုင်အပြင်ထွက်ပြီးဝယ်တော့လဲဈေးဆိုင်တွေဈေးဝယ်သူတွေကိုတွေ့ရတော့ပျော်စရာပါ
ဆိုင်တွေမှာကြိုက်တဲ့ပစ္စည်းတွေကိုကိုယ်တိုင်ချိန်ပြီးတော့ဝယ်လို့ရတာကြောင့်ကိုယ်အဆင်ပြေတယ်လို့ပြောပါတယ်ခုကအားလည်းရဲ့အတွက်ဖွင့်တဲ့ဈေးဆိုင်တန်းတွေမှာပြည်တွင်းကသာမကပြည်ပကလာတဲ့ဈေးဝယ်သူတွေနဲ့လဲစီကားနေပါတယ်ခင်ဗျာအမေရိကန်တောင်ပိုင်းမက္ကဆီကိုနယ်စပ်မှာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေနယ်စပ်ဖြတ်ကျော်လို့မရအောင်ဒတိုင်းဆောက်ကာရင်ထားပါတယ်။ဒါပေမဲ့လည်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောက်ရှောက်သူတွေကတော့ဒီဒတိုင်းဟာတဘာဝအရဇက်ကျက်ပြောင်းသွားလာကြတဲ့တော်ရိုင်းတိရစ္ဆာန်တွေကိုပါဘေးရန်တွေဖြစ်စေတယ်လို့ဆိုပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်ကာရင်ထားတဲ့ဒတိုင်းဒစိတ်ဒေတာကိုဖယ်ရှားပေးဖို့တဘာဝတော်ရိုင်းတိရစ္ဆာန်ဆောက်ရှောက်သူတွေကတောင်းဆိုနေပါတယ်။အထူးသဖြင့်တိရစ္ဆာန်တွေဖြတ်တန်းသွားလာလေးရှိတဲ့ဒေတာကအကာအရန်အတားဆီးတွေကိုပါဟိုရုံးကဆိုရင်ဒတိုင်းမရှိတာကြောင့်ဆွေမျိုးတွေရှိရာကိုအလွယ်တကူသွားရောက်နိုင်တယ်လို့တိရစ္ဆာန်တွေလည်းတဘာဝအတိုင်းစကြဲမြေကူးလူရှာဖွေနိုင်ပါတယ်။အခုအခါမှာတော့ဒီဒတိုင်းတွေဟာတဘာဝကေယစနစ်အတွက်ချင်းချောက်မှုတည်းရဖြစ်လာနေပါတယ်
။ It's really important
တဘာဝကိုကာကွယ်ဖို့အတွက်တိရစ္ဆာန်တွေလွတ်လွတ်လပ်လပ်ပြောင်းရွှေ့ကျဆားနိုင်ဖို့ဒတိုင်းကာထားလို့မရပါဘူး။
။တိုင်းကာရင်ထားတဲ့ဒေသတွေမှာချက်သစ်တွေကအစတလိပ်ဆန်မျိုးစုံရှိပါတယ်။ကုကာအဲ့ဒီတလိပ်ဆန်တွေဟာတတိုင်းကြောင်သူတို့သွာလာလေးရှိတဲ့အမေရိကန်တောင်ပိုင်းအရီဇိုနာပြည်နယ်ကနေမက္ကဆီကိုမြောက်ပိုင်းဆိုနိုရာပြည်နယ်ကိုသွာလေးရှိတဲ့လမ်းကြောင်းကနေမသွာလာနိုင်တော့ဘဲဘယ်သွားမှမသိဖြစ်ကုန်တယ်လို့ကင်မရာတွေခြားထားစောင့်ကြည့်တဲ့တဘာဝတော်ရန်တလိပ်ဆန်စောင့်ကြည့်လေ့လာသူတွေကပြောပါတယ်တော်ဝဲမိသားစုတစုဆိုရင်ရေရဖို့အတွက်တတိုင်းကိုဖြတ်ဖို့9နိုင်ရီလောက်ကြိုးစားခဲ့ရတယ်လို့လဲဆိုပါတယ
် This part of the border is one of the
ဒီနယ်စပ်ဒေသတဝိုက်ဟာမြောက်အမေရိကကစိတ်ဝင်စားစရာအကောင်းဆုံးနေရာတွေမှာပါဝင်ပါတယ်ဝက်ဝန်းတွေတောင်ချင်းသေးတွေတမင်တွေတောင်သိုးတွေတခြားတိရစ္ဆာန်တွေငှက်တွေအားလုံးဒီကနေဖြတ်ကြပါတယ
်အမှတ်တမဲ့ကြည့်မယ်ဆိုရင်သတိထားမိမှာမဟုတ်ပေမဲ့လေရှားပါတိရစ္ဆာန်မျိုးစုံကျင်လည်ချက်ဆရာဒေတာဖြစ်တယ်လို့ဒေတာကန်တွေကပြောပါတယ်လူနေဒေတာတွေချက်ထင်လာတာကလည်းတဘာဝအပေါ်ရိုက်ခတ်မှုရှိနေတာပါ
Sí, nos preocupa mucho también.
ခုလိုမျိုးဒတိုင်းဆောက်လိုက်တာကြောင့်တဘွားအပေါ်ရိုက်ခတ်မှုတွေတက်တောင်လို့မက္ကဆီကိုဆွေးနွေးဘက်ကဘာမှမပြောတော့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အလွန်စိုးရိမ်ပါတယ
်။အမေရိကန်မက္ကဆီကိုနယ်စပ်မှာတရားမဝင်ဖျက်ချမှုတွေကိုတားဆီးဖို့1994ခုနှစ်လောက်ကတည်းကအတားအဆီးအကြံဉာဏ်တွေချထားတာပါ။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာတော့နောက်ထပ်ဒတိုင်းမြင့်တွေထပ်မံဆောက်လုပ်ခါကာယံခဲ့ပါတယ်။တရားမဝင်ကြွကြော်သူတွေဝင်ရောက်တဲ့ဆိုပြီးနေဆက်ကိုတတိုင်းနဲ့ကာဖို့ရွေးကောက်ပွဲကာလမှာကတည်းက Build the Wall ဆိုပြီးတော့ Trump ကကြွကြော်ခဲ့တာပါခင်ဗျာ Washington ပြည်နယ်စီအကဲမျိုးကအားကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ် American ပြည်ထောင်စုကလုပ်ငန်းငွေတွေမှာတပတ်ကို၅ရက်လုပ်ရတာပါဖို့ကုမ္ပဏီလုပ်ငန်းတွချဲ့ရေးဌာနအကြီးအကဲဆေရာရီကတင်းနေနေလေးရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်တော့ကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ်
I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေဘဲနဲ့အနားယူနိုင်ပါတယ်သုံးရက်လုံးနားလိုက်ရရင်အလုပ်လေးရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်နေပြန်ပြီးတော့အစာထိုးဖို့အထောက်အကူဖြစ်ပါတယ်
တပတ်ကို၄ရက်တာလောက်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။ San Francisco က Bolt ကုမ္ပဏီကလည်းမနှစ်အော်တိုဘာလောက်ကစလို့တပတ်၄ရက်တာလုပ်လို့ဖို့စီကံပြောင်းလဲခဲ့ပါတယ်။ဒါလို့ပြောင်းလဲပြီးလပိုင်းအတွင်းကုမ္ပဏီထုတ်လုပ်မှုဘိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်။ကုမ္ပဏီအရာရှိ Jennifer Christie က
It's not about trying to reduce 5 days into 4.
အလုပ်က9ရက်ကနေ4ရက်ကိုရှော့ချချင်တာတသက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကျအောင်ဘယ်လိုအာရုံစိုက်ဆောင်ရွက်မလဲဆိုရရဲ့အချိန်ကုန်လူပန်းဖြစ်မာတွေကိုဘယ်လိုရှော့ချမလဲဆိုရရဲ့ကိုသုံးသပ်အချိန်ကိုအကျိုးရှိရှိတုံ့ချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ။
ပစ္စည်းဝယ်ယူမှယူသူတွေကတော့တောက်ကြနေမှာပါဖုံးဆက်လေးရှိတာသာအဆင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါရယ်ကုမ္ပဏီ software engineer Sarah Yan က၃ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောပါရယ်
Like coming back on Monday I definitely feel like a lot more refreshed
ဒီနေ့ဒီအလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်အလုပ်ကနေ၂ရက်ဒါမှမဟုတ်၃ရက်နားရရင်ကျွန်မအတွက်တော့တကယ်ကိုသိတာပါပဲနေ့ရက်ပဲနားရရင်တော့အားလည်းရက်ကအကုန်မြန်လွန်ပြီးသုံးရက်နားရရင်ပိုအင်အားတွေပြည်လာတယ်လို့ခံစားရပါတယ်။ဝန်ထမ်းတိရှာရတာလည်းပိုလွယ်ပါတယ်။ကျမကို LinkedIn, Facebook နဲ့တခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်။အားလုံးကဒါကိုစိတ်ဝင်စားပါတယ
်။ California ပြည်နယ်ကိုစားပြုဒီမိုကရက်အားလွှတ်တော်အမတ် Mark Takano ကတပတ်ကို32နာရီသာလောက်ရမယ်ဥပဒေကိုပြဋ္ဌာန်းဖို့အဆိုပြုနေပါတယ်32နာရီထက်ပိုလို့ရရင်အချိန်ပိုကြီးပေးရမယ်လို့လည်းဆိုပါတယ
် That's what we're seeing with the great resignation is people are not just automatic
အရင်လုပ်ငန်းခွင့်ကိုပြန်မသွားကြတော့ပဲအလုပ်ကနေထွက်ကုန်ကြတာကိုကြည့်ပြီးဒါဟာ American တွေအလုပ်မစိုးစားကြတော့တာလို့ပြောလို့မရပါဘူးတကယ်တော့ကျွန်တော်တို့ဟာတခြားဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာကြီးလိုက်ရင်အလုပ်စိုးစားကြတဲ့သူတွေပါ
ဥရောပနိုင်ငံတချို့မှာလည်းတပတ်၄ရက်အလုပ်လုပ်ရမယ့်နီလန်ပေါင်းစုံဆက်သက်နေပါရယ်မနစ်ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်း50တုံးဆွဲခဲ့ပါတယ်ခင်ဗျာ
ကိုအောင်တင်ဆက်သွားတဲ့တူတာဆွန်လင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်ခင်ဗျာအခုဒီကတင်ဆက်မဲ့သိပ္ပံတဲ့ဤပညာကဏ္ဍမှာတော့ probiotic ဒီပရိဇီဝဒီ1စာနဲ့ပတ်သက်ပြီးတော့အကြောင်းတွေကိုဒေါခင်မျိုးတက်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
အတားဟင်းနေရတဲ့ခင်မင်းတို့ပေါမုံတို့လိုဂစီတက်ကိုချိန်ဆစားတော့ဒီကျမ်းမာရေးအတွက် ဇင်ဝချင်းဝင်းညာညှိဖို့အတွက်ကြိုးစားနေကြ သူတွေဟာ ကျန်းမာရေးအတွက်အကျိုးဖြစ်စေတဲ့ life bacteria တွေ ပါတဲ့ probiotic ကိုလည်း စားသုံးလာကြပါတယ် bacteria ဟာ ရောဂါပိုးတယ်လို့ ထိခိုက်စေနိုင်တယ်လို့ လူတွေကထင်နေပေမဲ့ bacteria အများပြားကတော့ ကူးပြီး အစာချေပေးတာ ရောဂါဖြစ်စေတဲ့ cell တွေကိုဖျက်ဆီးပြီး ရောဂါမရှိအောင်လုပ်ပေးတာ ဒါမှမဟုတ် vitamin C ကိုထုတ်ပေးတာမျိုးလို့ လူတွေအတွက်အကျိုးရှိစေတယ်လို့ American ကျန်းမာရေးဌာန NIH ကပြောပါတယ် probiotic ထဲမှာပါတဲ့ microorganism တွေဟာ လူရဲ့ခန္ဓာကိုယ်ရဲ့ သဘာဝအတိုင်းရှိနေတဲ့ ဒါမှမဟုတ် သူတို့နဲ့အလားတူတဲ့ အကောင်လေးမျိုးတွေ ဖြစ်ပါတယ် probiotic တွေထဲမှာအတွေ့အများတဲ့ bacteria အုပ်စု နှစ်စု က lactobacillus နဲ့ bifidobacterium အုပ်စုတွေ ဖြစ်ပါတယ် ဒီ probiotic တွေက ဘယ်လို အလုပ်လုပ်ပါသလဲ ရှင်သန်နေတဲ့ ဒီ bacteria ပိုးလေးတွေ ကိုယ်ခန္ဓာထဲမှာအလုပ်လုပ်ပုံကို ဓာတုပညာရှင် Dr. Kimmanuel ရှင်း
ကျွန်တော်တို့ကဘာပက်တီးရီးယားတွေလဲဆိုတဲ့ဟာကိုပထမဖွဲ့လိုက်တော့ဗောဒီကောင်းလေးကကျွန်တော်တို့တွေ့တဲ့လူတွေပေါ်ဒီတော့ဘက်တိုလီစီးယပ်ဂျွန်ဆယ်ဘက်တိုလီစီးယပ်ကတ်ဆာရောဘက်တိုဘက်စီးယပ်ပူဂရီးယားတွေဘာလို့စားတဲ့အမျိုးအစားခွဲပြီးတော့အဲ့ဒီပက်တီးရီးယားတွေကျွန်တော်တို့ထည့်လာတယ်ဒါပေမဲ့ဘီလီယံနဲ့ချီတဲ့ဟာတွေအဆက်တဆက်မှာပဲသိမ်းပေါ်တောင်ပေါ်များစွာပါတဲ့အတ ားတော့လိုက်တဲ့ကြိုင်နဲ့သူတို့ကပွားများလာဖို့ကြိုးစားရင်းနဲ့ကျွန်တော်ကိုက်ခဲကိုတိုက်ရဲအကျိုးပြုတာတွေတွေ့ရတယ်။ကျွန်တော်ဥပမာပြပရိုတင်းတစ်ခုကိုအစာချိန်မှာဆိုရင်အက်ဆင်နဲ့ non-natural အက်ဆင်နဲ့ကျွန်တော်အများကြီးချက်ပြုတ်ပြီးတော့လုပ်ရင်တော့မှအရေးတစ်ခုဖြစ်တော့ဘူးအစာချိန်နိုင်ဖို့ကလာနေနေတာဟိုတရက်24နိုင်လောက်တော့ကြာအောင်လို့ကျွန်တော်တို့အမှန်စူးစမ်းတော့ဒီကောင်ခြေဖြစ်ရတယ်အမှန်ခက်ခဲပါတယ်ဒါပေမဲ့ဘက်တီးရီးယားနဲ့ပြေးလိုက်တော့တစ်ခါလေ3-4နိုင်တည်းမှာဘက်တီးရီးယားတွေကစားတော့လို့ခြေဖြစ်လိုက်တယ်သူတို့ကအစာခြေလိုက်တဲ့အခါမှာကျွန်တော်တို့လိုအပ်တဲ့ protein တွေကကိုယ်ခန္ဓာအလွယ်တကူရပါတယ်လိုအပ်တဲ့ mineral တွေသတ္တုဓာတ်တွေလည်းပျော်ဝင်တော့ကိုယ်ခန္ဓာထဲကိုရောက်ပါတယ်တမအဖြစ်သတ္တုဓာတ်ဆိုတာကျွန်တော် organic မဖြစ်ခုခံလာတဲ့ကိုဝင်ရမှာလွယ်ဘူးအဲ့ဒီကောင်ကိုအစာလေးဝင်သွားဖို့အတွက်ဘက်တီးရီးယားတွေကသူတို့အလုပ်လုပ်တာအစာခြေရက်ကိုသူကချက်ပေးလိုက်ပါတယ်အမတန်ခြေနေမြန်မြန်လုပ်နိုင်တဲ့အတွက် probiotic လိုမျိုးမှန်ကန်တဲ့ဘက်တီးရီးယားတွေထည့်ပေးနိုင်ရင်အများဆုံးယောဂါကြီးရှိနေပျောက်ကင်းတတ်တာလေအထူးသဖြင့်အစာအိမ်ယောဂါကြီးလေရှင်တက်တာတို့ပိုက်ရှင်မမအိမတာဖြစ်တာတွေက probiotic ပေးလိုက်ရင်ကောင်းတယ်တွေ့
probiotic ကိုဘယ်ကနေရနိုင်ပါသလဲ
probiotic ကိုရနိုင်တဲ့နေရာတွေကတော့အများကြီးရှိတော့ဘူးစားလို့တာတော့ဒိန်ကျင်ပဲလေနွားလို့တွေကျွဲလို့တွေသူတို့ကလပ်အုံးလို့တွေတွန်းလို့တွေလို့တွေမျိုးစုံကနေတော့လောက်ကြတာဖြစ်တယ်အဲ့တော့သူတို့အချင်းဖောက်လိုက်တဲ့ acid ဖြစ်အောင်သူတို့လုပ်လိုက်ဒါမှမဟုတ်ကြာရှည်ထားလိုက်တယ်အဲ့ဒီခါမှာဒီတဲ့ bacteria တွေဝင်လို့ဒီကောင်တွေပြစ်စီသွားတယ်ဒိန်ကျင်ဖြစ်လာတယ်ကြံတဲ့ဟာတွေကအကုန်လုံးနေပါအသေးအနှံလေးအရွက်တွေ protein ပါတဲ့ဟာတွေထူးဖြစ်အဲ့ဒီက probiotic bacteria တွေနဲ့ဒီ probiotic ကိုပြင်ဆင်ပြီးတော့ပြုတ်လုပ်နိုင်တယ်။ဥပမာဒီ pancreas ဆိုတော့ pancreas ကိုကျွန်တော်တို့ကစားနဲ့နေပြီးတော့အချင်းဖောက်လိုက်ရင် pancreas ကနေပဲရတဲ့ pancreas က probiotic အများကြီးပါတယ်။အဲ့ဒီတိုင်းပဲဂျပန်ကမီဆိုလိုပါဆိုရင်နောက်ပိုင်းမှာသူတို့တော်သိသွားပြီ။မီဆိုဆိုတဲ့ pancreas ပေါ့လေ။ငပိလိုလောက်ထားတဲ့ဟာနေ့တိုင်းသူတို့အဲ့ဒီအင်းလိုတောက်တယ်ကျွန်တော်တို့ငပိတီ၊စုံငပိတီ၊မြင်ငပိတီစတဲ့အချိန်မှာလည်းအဲ့ဒီ probiotic တွေအကုန်လုံးပါပါတယ်။နောက်တစ်ခုကဒီငချောက်တို့ဘာလို့ပါလဲ probiotic bacteria တွေအများကြီးတွေ့ရတယ်။ကျွန်တော်တို့သုံးနေတဲ့လက်လုံချင်တွေပေါ့၊ဂဒက်ချင်လို့ဒီမုန်းလာချင်လို့စသဖြင့်အချင်းဖောက်ထားတဲ့ဟာတွေတမားချင်တွေအားလုံးပါ probiotic bacteria တွေပါပါ
တချို့မုန်းရင်းရွက်တွေကိုအချင်းတည်ထားတဲ့ကင်ချီကစပြီးလက်လုံချင်တွေကိုစားရင်ဝမ်းပြက်ဝမ်းလျှောမဖြစ်အောင်စနစ်တကျလုပ်ဖို့လိုတယ်လို့ပြောပါလေ
။လူတွေကအာနာစားရင်ဘိုင်းနာတယ်ပါညာပြောတာ။မှန်ပါတယ်။တော့အဆစ်လုံးလုံးကဲကဲဖြစ်သွားရင်လည်းသူတို့ဘိုင်းနာတယ်လည်းဖြစ်နိုင်ပါလေ။သို့တော့အဓိကတော့တစ်ခါကြီးကျတော့လက်တွေကလုံးတစ်ခါကြီးမတန့်ဘူး။ဖုံးအောင်ထားရမရှိဘူး။တော့မှန်ကန်တဲ့ဤပုံစံမလုပ်ဘူးဆိုရင်အချင်းလုံးကဲလာတော့ intoxication ပေါ့လေ။အဆိပ်ဖြစ်သွားတာလေဖြစ်နိုင်တယ်။နည်းနည်းလေးအဆိပ်ဖြစ်သွားတော့အထက်ကအော့ရှောတာမျိုးဖြစ်လာတယ်။ echo line တွေဝင်သွားတယ်။ဒါကြောင့်အဲ့ဒီပစ္စည်းတွေကိုအမှန်ပြပြနေတာလို့ရတယ်။ကျွန်တော်ကတည်းကချင်တော့မိုးလာချင်တော့ နော်ပြင်ပမောချင်လို့ပါလို့အချင်းတွေအကုန်လုံးဗမာပြည်စားနေကြတဲ့ဟာတွေဟာမှန်ကန်ကန်ဖြစ်တယ်လို့ကျွန်တော်ယူဆပါတယ
် probiotic bacteria တွေကိုနောနုကနေဒိန်ဂျင်ဖြစ်အောင်လုပ်ပြီးအလွယ်ကူဆုံးထုတ်နိုင်ပါတယ
်နောနုကအလွယ်ကူဆုံးရနိုင်တဲ့နိုးထွက်ပစ္စည်းဖြစ်တယ်ဒီမှာသူတို့လေ့လာတဲ့အခါမှာ popular science မှာသူတွေသာလုပ်ထားတဲ့အခါမှာကဘာမှာကြည့်လိုက် region နဲ့ဖြတ်လိုက်အနောက်တိုင်းကနေပါအိန္ဒိယလောက်ထိကိုလာရင်အိန္ဒိယမှာပြတ်သွားတယ်အဲ့ဒီကိုဟောလို့ဟိုခါကတိုက်ရိုက်ဆုံးပြီးရတယ်ဒါပေမဲ့ဗမာပြည်ကနေဆက်တော့ဂျပန်လိုပါလိသွားတယ်အများစုပါဖန်ရှင်ရောက်တယ်ဘာလို့အစာမကြည့်ဘူးဘာလို့စိုင်းဝန်သွားတယ်ဆိုတာအကုန်လုံးတော်တော်ဖြစ်ကြတယ်ဗမာပြည်ကလူတွေလည်းဘာလို့စိုင်းဝန်သွားတာလဲအဲ့တော့ဒီမှာသူတို့ပြန်လေ့လာတဲ့အခါမှာဘာလို့ဟာဒီအရှိတိုင်းတိုင်းမျိုးမတည်လားတည်ကြပဲသူတို့တွေ့သွားတယ်သူတို့အလန့်ကြီးတော့ထွက်တယ်ပြီးတော့သူတို့အဲ့ဒီငွားလို့အချင်းဖောက်လိုက်တယ်။ဒင်းချင်းဖြစ်အောင်လုပ်လိုက်တော့ဒင်းချင်းကအမှန်တင့်တော်တဲ့ဟာဆိုတော့အဲ့ဒီမှာတွေ့ပါတယ်။သူတေသနာလုတဲ့အရှိတိုင်းနဲ့အနောက်တိုင်းကဘာဖြစ်လို့ဒီလောက်တော့ကွာလဲ။ဆိုတဲ့ဟာကိုမယုံကြတော့ငွားတွေစမ်းတာအင်္ဂလိပ်ငွားတွေကိုကျွန်တော်တို့ခောက်ယိုးကျွေးရင်အင်္ဂလိပ်ငွားတွေသိတယ်စားလို့မရအောင်သူတို့ကမျက်စမ်းမှရအဲ့တော့အင်္ဂလိပ်ငွားတွေကိုဘုံမှန်ကငွားတွေရဲ့ဘိုက်ချာအန်ဇန်ကိုလည်းဖောက်တော့သူတို့အူထဲကိုထည့်ပေးလိုက်တော့စားတဲ့ခါမှာအဲ့ဒီအင်္ဂလိပ်ငွားတွေကမသိတော့enzyme တွေဆိုကတော့ဒီတော့ထည့်ပြီးလိုက်တာဒီ enzyme တွေကခုန probiotic တွေအဲ probiotic တွေကလုပ်ပေးနိုင်တဲ့အရာကိုသူတို့တွေ့ပါတယ်ဒါကြောင့်ဒီ danger အမှန်ကောင်းတဲ့ဟာပဲဆိုတော့ထုတ်ပါတယ်ဒီဂျပန်ကထုတ်တဲ့ Yakuto ပါလို့ဆိုရင်ကျွန်တော်တို့အရှိတိုင်းမှာအမှန်ခေတ်ဆောက်ရတဲ့ Singapore Urea လို့ပါတော့ကျွန်တော်တို့ဒါလေးကို plain သေးသေးလေးနဲ့ probiotic danger ဆိုတော့တောက်တယ်နောက်တန်းလည်းလက်ခံတယ်အရှိတရားလက်ခံတယ်ဘာမှအရသာအများကြီးမရှိတဲ့ probiotic အရေးလေးနည်းနည်းလေးကကျွန်တော်တို့အချိုးပြုတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံးရအောင်
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတဲ့ထူးခြားတဲ့သတင်းတွေပေးပို့လို့ရတယ်ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
2022ခုနှစ်အတွင်းရုရှား Ukraine စစ်ပွဲအပအဝင်တရုတ်မြန်မာဟေတီမက္ကဆီကိုနိုင်ငံတွေကအခြေအနေတွေကြောင့်အသက်ခံရတဲ့သတင်းသမားနဲ့ဖမ်းဆီးထောင်ချခံရတဲ့သတင်းသမားအရေအတွက်ထိုးလာခဲ့တယ်လို့နိုင်ငံတကာသတင်းသမားများအဖွဲ့ချုပ် IFJ က2022ခုနှစ်နှစ်ချုပ်အစီရင်ခံစာထဲမှာဖော်ပြထားပါတယ်2022ခုနှစ်အတွင်းကမ္ဘာတစ်လောက်အသက်ခံရတဲ့သတင်းသမားတွေသတင်းဌာနဝန်ထမ်းစုစုပေါင်း68ဦးရှိခဲ့ပါတယ်။ဒါအပြင်ကမ္ဘာတလောဖန်းစီထောင်ချခံရတဲ့သတင်းသမားအရေအတွက်ဟာ385ယောက်ရှိပြီးအများစုဟာမြန်မာတရုတ်တူရကီနိုင်ငံတွေမှာဖြစ်တယ်လို့ဖော်ပြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းပြည်နယ်14ခုမှာဖန်းစီခံရပြီးအချင်းတောင်တွေအချုပ်တွေကနေလွတ်ရစေသွားတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုထိုင်းအာဏာပိုင်တွေကပြည်နယ်တံပေးခဲ့တဲ့အနေနဲ့မနေ့တောက်ကြနေကမြန်မာဘက်ကိုလွှဲပြောင်းပေးလိုက်ပါတယ်။စုစုပေါင်း180ကျော်ကိုထိုင်းနိုင်ငံရနောင်းမျိုးဘက်ကနေမြန်မာဘက်ကော့တောင်းဘက်ကိုလွှဲပြောင်းပေးတဲ့ကြောင်းကော့တောင်းမျိုးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းရွှေပြောင်းအလုပ်သမားများအရင်းအမြစ်တောင်းကဦးမိုးအေကပြောဆိုခဲ့ပါတယ်။ American Smartphone Company ဖြစ်တဲ့ Apple Company ဟာတရုတ်ပြည်ကသူ့ရဲ့လုပ်ငန်းတွေကိုအခြားအရှေ့တောင်အာရှနဲ့အာရှနိုင်ငံတွေဖြစ်တဲ့ Vienna နဲ့အိန္ဒိယလိုနိုင်ငံတွေကိုရွှေပြောင်းဖို့အရှိန်တိုးမြှင့်လှုပ်ဆောင်နေတယ်လို့ American နိုင်ငံထုတ် The Wall Street သတင်းစာချန်နယ်ကြီးကဖော်ပြပါတယ်။ရုရှားကယူကရိန်းကိုဒရုန်းတွေအပါအဝင်လေကြောင်းကတိုက်ခိုက်တာတွေကိုကာကွယ်ဖို့လေကြောင်းရကာကွယ်ရေးစနစ်အပါအဝင်စစ်လက်နက်ပစ္စည်းနောက်ထပ်အကူအညီဒေါ်လာတန်290ပေးဖို့အမေရိကန်သမ္မတကခွင့်ပြုခဲ့ပါတယ်။ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲမနေ့တောက်ကြနေကကွာတာဖိုင်နယ်ပထမပွဲစဉ်မှာခရိုအေးရှားကဘရာဇီးကိုအနိုင်ရပြီးစီမီဖိုင်နယ်ကိုတက်သွားပါတယ်။ပထမမိနစ်90နဲ့အချိန်ပိုမိနစ်30မှာတော့တဖက်နဲ့တဘိုးစီတရေဖြစ်နေပြီးနောက်ပိုင်းပယ်နယ်တီဆုံးဖြတ်ရမှာခရိုရှီးရှားအသင်းကနိုင်သွားတာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတင်းင်းချင်းညုတ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဇူဘဇီနတ်အဗ်ဒဲရာမန်တို့ဖြစ်ကြပါတယ် VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုလှိုင်းဒိုမီတာ3249လှိုင်းလမ်းမီတာ190တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.